Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American တန်ရ2024ခုနှစ်ဖေဖော်ဝါရီလ23ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ3249လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
ဟမတ်စ်သူကြော်ရီဖမ်းဆီးထားတဲ့ထဲကဒဇဂန်နှစ်ဦးကိုအစ္စရေးလူမျိုးရေးတပ်တွေကကယ်ထုတ်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဥရောပတိုက်မှာညီနေကာလမဟုတ်တဲ့အတွက်ဆစ်လက်နက်တွေအရေးတကြီးမြေမြဆဆထုတ်လုပ်ဖို့ဂျာမန်ဝန်ကြီးချုပ်ကတိုက်တွန်းပြောဆိုပါတယ်။ယူကရိန်းကိုကြောထောက်နောက်ခံပေးဖို့နဲ့ဥရောပကိုပို့ပြီးလုံခြုံကာကွယ်နိုင်စွမ်းရှိအောင်လုပ်ရမယ်လို့ပိုလန်ပြည်သစ်နဲ့ဂျာမနီနိုင်ငံတို့ကကတိပြုပြောဆိုပါတယ်။
စစ်မှုထားဥပဒေအပေါ်လူထုချားကရှုမြင်ချက်တွေကိုတော့သတင်းတွေပြည်မှာနားဆင်ချင်ရမှာဖြစ်လို့ပဲပြည်တော်စုနေအပေါ်တိုင်းရင်းသားတို့သဘောထားကိုလည်းထုတ်လွှင့်ပါမယ်။ချိုက်ထုံမှာတော့စစ်ကောင်စီဂိတ်စခန်းနှစ်ခုကို KNL ပူးပေါင်းဖွဲ့တွေတိုက်ခိုက်ခဲ့တဲ့အကြောင်းကလေးစစ်သားနဲ့တွေ့ဆုံမင်းမြန်ကန်ပြင်အင်ဒိုနီးရှားရွေးကောက်ပွဲသတင်းဆောင်မတွေကိုလည်းနားဆင်ချင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးနဲ့လူမှုရှုခင်းအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းကတင်ပြပေးပါမယ်ရှင်။
ဟာမတ်စစ်သွေးကြွတွေဖမ်းထားတဲ့ဒဇာဂန်တယောက်ကိုအစ္စရေးကတနင်္လာနေ့မှာကယ်တင်လိုက်နေပါတယ်။ဒါပေမဲ့အထောက်ကူလေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာတောင်ပိုင်းကမြို့မှာပါလက်စတိုင်းအနည်းဆုံး68ယောက်သေဆုံးသွားကြပါတယ်။အစ္စရေးနဲ့အာဂျင်တီးနားနိုင်ငံသားတွေဖြစ်ခံယူထားကြတဲ့အသက်60အရွယ်ဖာနန်ဒိုဆိုင်မွန်မာမန်နဲ့အသက်80အရွယ်လူဝီဟာတို့လွတ်မြောက်ခဲ့ကြတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။သူတို့နှစ်ယောက်လွတ်လာတာကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသယဟူကကြိုဆိုလိုက်ပြီးလုံးဝအောင်ပွဲခံတဲ့အထိဆက်လက်ဖိအားပေးမှသာတရားခံအားလုံးလွံ့မြောက်နိုင်နိုင်မယ်လို့ပြောပါတယ်။ဒါပေမဲ့ Israel ဖမ်းဆီးထားတဲ့ပါလက်စတိုင်းအချင်းသားတွေနဲ့တရားခံတွေလဲလဲရေးအပါဝင်အပြစ်ကရစဲရေးကဖြစ်နိုင်စေရှိပြီးသဘောတူညီချက်ရရှိဖို့ဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Matthew Miller ကသတင်းတော်တွေကိုတင်းနှင်းလာနေမှာပြောလိုက်ပါတယ်။နိုဝင်ဘာမှာတပတ်အပြည့်ရပြီးတော့တရားခံတရားကိုလွတ်ပေးပြီးတဲ့နောက် Hamas လက်မှာတရားခံတရားကြော်ကြံနေပါသေးတယ်။ဇာကာ30တယောက်ကတော့ဖမ်းထားတဲ့အတော်တွင်သေဆုံးဒါမှမဟုတ်အသက်ခံရရတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ခင်ဗျာ။ဂါဇာမှာလူအများများအသက်ခံပြီးဖြစ်တဲ့အတိုင်းအစ္စရေးကိုလက်နက်ပို့တာရပ်ချဖို့ဥရောပသမ္မတနိုင်ငံကြီးမူဝါဒအကြီးကဲဂျိုးဆက်ဘိုရဲလ်ကအစ္စရေးရဲ့မဟာမိတ်တွေအဓိကအားဖြင့်အမေရိကန်ပြည်ထောင်စုကိုတိုက်တွန်းလိုက်ပါတယ်။အစ္စရေးရဲ့စစ်စီရေးကအတော်ကိုလွန်သွားပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအရင်ပတ်ကပြောခဲ့တာကိုမစ္စတာဘိုရဲလ်ကညှို့ဆော်တိုက်တွန်းလိုက်တာပါ။ဂူလာသမ်ကပါလက်စတိုင်းဒုက္ခသည်များကူညီရေးဌာန UNRWA အကြီးအကဲဖိလစ်လာဇာရီနီနဲ့အတူဘရပ်ဆဲလ်မြို့မှာတနင်္လာနေ့ကလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာဖြစ်ပါတယ်။အောက်တိုဘာ9ရက်အစ္စရေးကိုဟာမတ်ကတိုက်ခတ်ရမှာ UNRWA ဝန်ထမ်း7ယောက်ပါဝင်ခဲ့တယ်လို့အစ္စရေးကစွပ်စွဲထားပြီးသူ့ကိုယာဒူးကနှုတ်ထွက်ဖို့တောင်းဆိုထားပေမဲ့အငြင်းစားယူဖို့ရည်ရွယ်ချက်မရှိပါဘူးလို့ဖိလစ်လာဇာရီနီကပြောပါတယ်။အဆိုပါစွပ်စွဲချက်နဲ့ပတ်သက်ပြီးဂူလာသမ်ကဝန်ထမ်းတချို့ကိုအလုပ်ဖြုတ်လိုက်ပြီးစုံစမ်းစစ်ဆေးနေပါတယ်။UNRWA ရဲ့အဆောက်အဦရဲ့အောက်မှာဟာမတ်ရဲ့မြောက်လိုင်ကောင်းတွေတာတဲ့ပတ်သက်လို့ဒီပဋိပက္ခပြီးသွားတဲ့အခါစုံစမ်းစစ်ဆေးမယ်လို့ Mr. Lazzarini ကပြောပါတယ်။ဥရောပဟာလက်နက်တွေကိုအရေးပေါ်အကြီးအကျယ်ထုတ်လုပ်ရမယ်လို့ဂျာမန်ဝန်ကြီးချုပ် Olaf Scholz ကတတိလာနေ့ကပြောလိုက်ပါတယ်။ဥရောပဟာငြိမ်းချတဲ့ကာလမှာနေနေတာမဟုတ်ဘူးလို့လည်းသူကသတိပေးလိုက်ပါတယ်။Right Metal လက်နက်ထုတ်လုပ်ရေးကုမ္ပဏီရဲ့လက်နက်ခရမ်းစက်ရုံတစ်ဖွင့်ပွဲမှာ Olaf Scholz ကအခုလိုပြောလိုက်တာပါ။ဥရောပနိုင်ငံတွေကအမှားစာတွေစုပြီးနောက်ဆယ်စုများစွာဝယ်ယူမဲ့အမှတ်ကချက်ပေးတာတဲ့အတူကာကွယ်ရေးလုပ်ငန်းတွေကိုဗန်နာပံ့ပိုးပေးရပါမယ်လို့သူကပြောပါတယ်။ဂျင်ဂျာရဲ့လူလားသူတွေဟာကျူးကျော်သူတွေကိုအောင်မြင်စွာတားနိုင်ရပါမယ်လို့လည်းပြောရင်းလက်နက်အများပြားထုတ်လုပ်နိုင်ရေးကိုကူးပြောင်းကြရမယ်လို့လည်းသူကပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်ဆခဲ့ပြီးတဲ့နောက်ဂျာမနီဟာလက်နက်ထုတ်လုပ်တတ်စီရဲ့အဆိုပြုနိုင်ငံတနိုင်ငံဖြစ်လာခဲ့ပါတယ်။စစ်မဲ့ဖြစ်မိတုန်းကတော့ဂျာမနီမှာလက်နက်တူလောင်ထားတာမရှိသလောက်ဖြစ်နေကြတာပါ။ယူကရိန်းမှာလက်နက်လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့ဥရောပသမ္မတကပူးတွဲဗန္နာပံ့ပိုးရေးနီးနာတရက်ကိုချမှတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့2024မတ်လမှာလက်နက်ကြီးတသန်းပို့ပေးဖို့ကတိပေးထားခဲ့ပေမဲ့ထက်ဝက်ကိုပဲထုတ်လုပ်နိုင်ခဲ့တာပါ။
and then မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ည ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595ရူကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့မနေ့သတင်းတွေကို VOA ရုပ်သံကနေဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးပရမ်ပရီဘဟိတာနုကာရဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့တနင်္လာနေ့အမေရိကန်စံတော်ချိန်ညနေပိုင်းမှာတွေ့ဆုံနေပြီးမြန်မာနိုင်ငံရဲ့ရေးကိစ္စဟာဦးစားပေးဆွေးနွေးမဲ့အကြောင်းအရာတစ်ခုဖြစ်မယ်လို့ပြောနေထားကြပါတယ်။မြန်မာနဲ့နယ်ချင်းဆက်နေတဲ့ထိုင်းနိုင်ငံတိုက်ခိုက်မှုတွေမှာမြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာကူညီမှုလုပ်ငန်းတွေကိုဒီတစ်လအတွင်းစတင်မယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားကြီးဝန်ကြီးလည်းဖြစ်သူပရမ်ပရီကပြီးခဲ့တဲ့သတင်းပတ်ကပဲပြောခဲ့ပါတယ်။နိုင်ငံချက်ချင်းဒီအသိတွေနဲ့ပူးပေါင်းဆောင်ရွက်မှုနဲ့စည်ရေးပဋိပက္ခကြောင့်ဥပဒေအိမ်မက်ဖြစ်နေရတဲ့စစ်ပြေးဒုက္ခသည်တွေကိုအစစအနဲ့စေဘွားထောက်ပံ့ကူညီဖို့ကတဝူးစီစဉ်တာလို့သိရပါတယ်။ဒါကြောင့်အခုညနေပိုင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံတဲ့အခါအခုလိုလူသားချင်းစာနာမှုအကူအညီပေးရေးကိစ္စရအပြင်မြန်မာနိုင်ငံအတွက်ပဋိပက္ခတွေပေါ်နှစ်ဖက်အမြင်ဆွေးနွေးမယ်လို့ယူဆရပါတယ်။အမေရိကန်ပြည်ထောင်စုကို၂ရက်ကြာတရားဝင်ခီးစဉ်ရောက်ရှိလာတဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးဟာဒီခီးစဉ်အတွက်အမေရိကန်ကုန်သွယ်ရေးဝန်ကြီးသမ္မတရဲ့စွမ်းအင်နဲ့ရည်ရွယ်မြောက်နာမှုဆိုင်ရာအကြီးသားအကြံပေးပုဂ္ဂိုလ်တို့အပြင်အာရှဒေသတွေနဲ့နိုင်ငံခြားရေးဘူဝါဒဆိုင်ရာမှာစိတ်ဝင်စားရှိကြတဲ့အမေရိကန်လွှတ်တော်အမတ်တွေကိုလည်းတွေ့ဆုံဖို့ရှိတယ်လို့ Thai PBS သတင်းမှာဖော်ပြထားပါတယ်။ယူကရိန်းကိုကြောတော့နောက်ခံပေးဖို့ဥရောပကိုပိုပြီးလုံခြုံကာကွယ်နိုင်စွာရှိလာအောင်လုပ်ကြရမယ်လို့ပိုလန်ပြည်ထက်နဲ့ဂျာမနီတို့ကကတိပြုလိုက်ကြပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်သာအာဏာပြန်ရခဲ့ပြီးဥရောပမှာရုရှားဩဇာချက်လာတာကိုခွင့်ပြုတော့လေမလားလို့စိုးရိမ်လာကြတဲ့အတိုင်းအဆိုပါသုံးနိုင်ငံနိုင်ငံကြီးဝန်ကြီးတွေဟာပါရီမှာတွေ့ဆုံဆွေးနွေးသဘောတူလိုက်ကြတာပါပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ပါရီမှာဂျာမန်ဝန်ကြီးချုပ်အိုလတ်ရှို့ဆက်ဘာလင်မှာတနင်္လာနေ့ကတွေ့ဆုံခဲ့တဲ့ပိုလန်ဝန်ကြီးချုပ်ဒေါ်နယ်တက်စ်ကဥရောပသမဂ္ဂကရုရှားနဲ့စီရေးရာပူအားနည်းနေရမယ့်အကြောင်းမရှိပါဘူးလို့ပြောပါတယ်ဥရောပသမဂ္ဂဟာသူ့အနေထားအရစစ်အာဂျီတရဖြစ်လာဖို့လဲတိုက်တွန်းလိုက်ပါတယ်ကာကွယ်ရေးအသုံးစရိတ်လုံလောက်အောင်မသုံးဆွဲတဲ့နေတို့ဖို့ရဲ့နိုင်ငံတနိုင်ငံကိုရုရှားကကျူးကျော်နိုင်တဲ့သဘောဒေါ်နယ်ထရမ့်ကပြောလိုက်ပြီးတဲ့နောက်ဥရောပမှာသံတမန်ရေးရာလှုပ်ရှားလာကြတာဖြစ်ပါတယ်။ပိုလန်ဝန်ကြီးချုပ်နဲ့ဘာလင်မှာသတင်းတောက်တွေကိုတွေ့ဆုံရမှာဂျာမန်ဝန်ကြီးချုပ်အိုလာဖ်ရှော့စ်ကဥရောပလုံခြုံရေးနဲ့ဘယ်သူမှမကစားနိုင်တယ်လို့အပေးယူတဲ့လို့လို့မရပါဘူးလို့ပြောလိုက်ပါတယ်။အစ္စရေးဟာမစ်ဘွယ်မှာဒဇာငန်သမီးနဲ့တွေ့လို့တဲ့ကန်ဆာဝေးနာရှင်အမေရဲ့နောက်ဆုံးဆန္ဒဟာအခုချိန်ထိတည်တူပြုခံရဆဲဖြစ်ပါတယ်။အသက်62နှစ်အရွယ်လီချောင်ဟောင်းကလီယိုရာအာဂမနီဟာအဆင့်လေးအုံတော့ကန်ဆာရောဂါတဲ့တူဖြစ်ပြီးသူ့ရဲ့နောက်ဆုံးဆန္ဒကဟာမစ်တွေရဲ့ဒဇာငန်သမီးနိုအာအာဂမနီကိုတွေ့လို့တာဖြစ်ပါတယ်။အသက်26နှစ်အရွယ်တရုတ်ဂျူးကာဗျာတိုက်သူကျောင်းသူနိုအာကိုအောက်တိုဘာ9ရက်အစ္စရေးတောင်ပိုင်းကဂီတဖျော်ဖြေပွဲမှာဟာမစ်တွေကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။အမစစ်သွေးကြော်တွေကနိုအားပါတဲ့ဗီဒီယိုတစ်ခုကိုထုတ်ခဲ့ပူပြီးပထမတစ်ခုမှာတခြားအမျိုးသားတစားကနှစ်ဦးတို့နဲ့သူတို့လို့အောင်ဆောင်ရွက်ဖို့အစ်ရေးဆော့ကိုပြောခဲ့တာပါဒုတိယဗီဒီယိုမှာတော့တခြားနှစ်ဦးတည်ဆုံသွားပေမဲ့သူအသက်ရှင်နေသေးတဲ့ကြောင့်နိုအားကပြောပါတယ်ဒီဗီဒီယိုတွေကိုအစ်ရေးစစ်တပ်ကတော့စိတ်သက်စစ်စီရေးဖြစ်တယ်လို့ဆိုပါတယ်နိုအားမိကလည်းသူ့ယောဂကြောင့်တပည့်ကိုနောက်ဆုံးဖြစ်တွေ့လို့ကြောင့်ဒီဇင်ဘာလတုန်းကဗီဒီယိုတစ်ခုထုတ်ခဲ့ပြီးအမေရိကန်သမ္မတအိမ်ပြူတော်ပါဝင်အစိုးရတွေစီကိုမြစ်တမ်းရခခဲ့ပေမဲ့အကြောင်းမထူးဖြစ်နေပါသေးတယ်ခင်ဗျာ
ထိတ်တဲရောက်တဲ့နေ့ကိုဥတီမောင်တန်ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုနားဆင်ချက်ရပါမယ်ရှင်နိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုတန်းဥပဒေကိုစတင်ကျင့်သုံးတော့မယ်လို့အာဏာသိမ်းစစ်ကောင်စီကကြေညာလိုက်တဲ့အပေါ်မိဘတွေချောင်းသားလူငယ်တွေအပါအဝင်အများပြည်သူချမ်းမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့ပါတယ်ဒီကြေညာချက်အပေါ်အများပြည်သူအသံတွေကိုရန်ကုန်ကစူးစီးတင်ဆက်ထားတာကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်
နိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေဟာဖေဖော်ဝါရီလ10ရက်နေ့ကစပြီးတော့အသက်ဝင်နေဆိုပြီးစစ်ကောင်စီဘက်ကနေတော့တရားဝင်ကြေညာထားတာပါနိုင်ငံသားတိုင်းစစ်မှုထမ်းရမယ်အဲ့ဒီဥပဒေမှာအမျိုးသားတွေကိုအသက်18နှစ်ကနေပြီးတော့အသက်35နှစ်မပြည့်ခင်အထိတတ်မှတ်ထားပြီးတော့အမျိုးသမီးတွေဆိုရင်တော့အသက်18နှစ်ကနေပြီးတော့အသက်28နှစ်အထိတတ်မှတ်ပါတယ်အသက်ပညာနဲ့အသက်မူဝမ်းကြောင်းပြုတဲ့ကျွမ်းကျင်သူတွေဖြစ်မယ်ဆိုရင်တော့အမျိုးသားတွေဆိုရင်အသက်18နှစ်ကနေ45နှစ်အထိတတ်မှတ်ပြီးအမျိုးသမီးတွေကိုတော့18နှစ်ကနေပြီးတော့35နှစ်အထိတတ်မှတ်ထားပါတယ်ဒီဥပဒေနဲ့ပတ်သက်လို့အများပြည်သူတွေရဲ့အမြင်သဘောထားအချက်ကိုရန်ကုန်ကနေပြီးတော့စူးစီးကောက်ယူတင်ပြထားတာဖြစ်ပါတယ
်ရှိပါရဲ့ခင်ဗျာကျွန်တော်တို့ဒီသားရင်ရှိတဲ့ဒီတယောက်တွေဆိုရင်လူအများကြီးရှိပါတယ် ဒီဥပဒေကကျွန်တော်တို့ဒီစစ်မှန်မှန်နိုင်ငံရဲ့အစိုးရတည်းအောက်မှာဆိုရင်ပြဿနာမရှိပေမဲ့အခုလိုအချိန်ကာလမှာဆိုရင်ကလေးတွေကိုလွှဲနေရတယ်မှာအဆုံးပါကိုကျွန်တော်စိုးရိမ်ပါတယ်။ဘာမှမသိဘဲနဲ့အချိန်ကောင်ကိုတွေ့လိုက်တာတော့ဧကာရီပြန်ခိုင်းတာနောက်ခေါ်ဒီမိုင်းကွင်းကိုဖြတ်ခိုင်းတာဒါကျွန်တော်တို့ကလေးတွေကဒါဘာလို့ဖြစ်ခဲ့လဲဘာမှမသိဘဲနဲ့ဒီလိုမျိုးပြောမှာဖြစ်ပါလေ။အဲ့ဒါကြောင့်ကျွန်တော်တို့အများကြီးဆွေးနွေးမှုရှိပါတယ်။အ
ဲ့ဒါထွက်လာတဲ့ကဘာလို့လို့ဘာကံရမယ်မသိဘူး။သူတို့စီလည်းစိတ်မှုမထမ်းကြဘူး။စိတ်ကိုမတိုက်ချင်တာ။စိတ်ဆက်တွေလည်းကြပါတယ်။နိုင်ငံသားလည်းမထွက်နိုင်ဘာလို့ရမယ်မသိဘူ
း။အဲဒါမှလူကြီးထွက်လာတော့အကုန်လုံးဆွေးနွေးကြတယ်နိ။တိုင်းပြည်ကြီးပါဗျာ။ကာဖေကြီး၊ဒီကနေက professional group တွေနဲ့ငန်းလာတော့ခန်းနေကြတာပဲ။ဒါပေမဲ့ဒီဥစ္စာကြီးကိုဒီချိန်ကာလမှာဒါကြီးဆွေးပြောင်းပါကြတယ်။ဘယ်သူမှတောင်းဘူး။ကိုယ်ကမထမ်းနေကြဘူးအဲ့ဒါကြည့်တယ်ဒီကမှလည်းလက်ကမ်းဒီမှလည်းဆက်ဆိုင်နေရမှာပဲဟိုကျွန်တော်ညပြောရရင်ညကျွန်တော်ဟိုကျွန်တော်ညမလားကျွန်တော်ညကိုကျွန်တော်ညမှာပဲလေတော့မှဆိုရင်ဒီဟိုဒီတိုင်းကလည်းလက်နဲ့တိုင်းဆိုရှိတယ်မြင်ကြည့်ဆိုကျွန်တော်ညမှာမြင်ကြည့်ပါမှာဖိနစ်မှာတော့ကျွန်တော်မထမ်းနိုင်တာဒါအဲ့တော့ကျွန်တော်ဦးကြီးမဲတပါပေါ့နော်။ဒါအောင်တော့ကျွန်တော်တို့မြန်မာပြည်ထိုင်ချုံနဲ့ပြီးသွားမယ်။မရအောင်ဆိုရင်ဒီရင်လက်နက်ကိုင်းဒီရင်ရှိတယ်ကျွန်တော်တို့မှာ။ဒီတိုင်းကျရင်ကျွန်တော်တို့ဒီတော့မှာပဲထားမယ်နော်
။ဒီချိန်မှာလုံးဝမထုတ်ပြန်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့တိုင်းပြည်ကလှုပ်လက်မဲ့ကြီးများပြီးတော့ငတ်ပြီးတော့စာဝတ်နေအရန်ရုန်းကန်နေရတယ်။ပြီးတော့လူတွေကသေပေးတဲ့ရင်ဆိုင်နေရတယ်။ပြည်တွင်းစီးကြီးဖြစ်ပြီးတော့အဲ့ချိန်ကြီးမှာဒီလိုထပ်ပြီးတော့ဝင်ပြည်စီမဲ့ပေါ့။အိနာဦးစီးကိုစစ်တဲ့ခေါ်သွားလို့ရှိရင်ဘလူလောက်ယူရမယ်ကျန်သမီးသားစုအဲ့လိုမျိုးတွေရှိတယ်ပေါ့နော်။နောက်ပညာသင်ကြားနေတဲ့အယူအဆတွေ။နောက်ပညာသင်ကြားလို့အလုပ်လုပ်မယ်မကြံသေးဘူး။အကျောင်းကလည်းထွက်လိုက်တော့မင်းအကျောင်းကထွက်လိုက်ပြီဆိုရင်ရောစစ်တဲ့သူကသူမယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့အညွန့်ဖူလေးတွေကိုပြန်စစ်မြေနဲ့ရောက်တိုင်းသိပါလေ။တနိုင်ငံနဲ့တနိုင်ငံစစ်ဖြစ်နေပြီ။ဒီဥပဒေထုတ်တာမဟုတ်ဘူး။ညီရင်းစစ်တိုက်ဖို့ဆိုတဲ့အခါကျတော့ပိုးမလုပ်သေးဘူးပေါ့။နောက်ခုခံစစ်တွေကသူသားတိုင်းဖြစ်သုံးမယ်ပေါ့။အဲ့ဒီညွေချက်တွေလောက်တာမြို့ဦးတွေကိုမထုတ်ပြန်ဘူးလို့အဲ့လိုမြင်ပါတယ်နော
် VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE မြန်မာပိုင်းစီစဉ်ရဲ့ website ဆာမျက်နှာ bamis.voenews.com မှာအတန်လွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းဆောင်မတွေဆက်သွယ်မေးမြန်းခန်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပါမယ်ဖေဖော်ဝါရီလ10ရက်နေ့ကိုပြည်ထောင်စုနေ့အဖြစ်သတ်မှတ်ခဲ့တာ89နှစ်မြောက်ရှိလာခဲ့ပါပြီ။လက်ရှိဆီယနာတိမ့်ထားတဲ့မြန်မာနိုင်ငံမှာဖေဒရယ်ပြည်ထောင်စုပေါ်ပေါက်ရေးမျှော်လင့်ချက်တွေဘလို့ရှိနေပါသလဲ။ဒိုင်းနာအဖွဲ့တွေရေးဆွဲနေတဲ့ရှစ်ပြည်နယ်အခြေခံဖွဲ့စည်းပုံမူကြမ်းအပေါ်ဘလို့သဘောထားတွေရှိပါလဲ။တခါတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့နေမြေတိမ့်ပိုင်နေတဲ့စစ်စင်ရေးတွေဟာဖေဒရယ်ပြည်ထောင်စုတိဆောက်ဖို့အထောက်အကူဖြစ်စေပါသလား။အမေရိကန်ပြည်ထောင်စုမှာရှိတဲ့တိုင်းရင်းသားခေါင်းဆောင်တချို့ရဲ့ဖေဒရယ်ပြည်ထောင်စုပေါ်ပေါက်ရေးညှို့မှန်းချက်တွေကိုမိုက်အင်ချင်းနိုင်ကစူးစီးတင်ပြထားပါတယ်ရှင
်1948ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ရှမ်းပြည်နယ်ပင်လုံမှာအနာဂတ်ပြည်ထောင်စုမြန်မာနိုင်ငံတည်ဆောက်ဖို့ဗိုလ်ချုပ်အောင်ဆန်းဦးဆောင်နဲ့မြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေစာချုပ်ချုပ်ဆိုလက်မှတ်ရေးထိုးခဲ့ကြတာပါဒီလိုပင်လုံစာချုပ်ကနေဖေဒရယ်ပြည်ထောင်စုဆိုတဲ့သဘောတူညီချက်ရခဲ့တာနဲ့ပတ်သက်လို့ဝါရှင်တန် DC အခြေစိုက်ချင်းအဖွဲ့အစည်းမေရီလန်အမှုဆောင်ညွှန်ကြားရေးမှူးဇိုတုံမှုက VOA ကိုအခုလိုပြောပါတယ်
ပြည်ထောင်စုဆိုတဲ့ဟာကဘေကနဲ့ပေါက်ဖွာလာတယ်ဒီဟာကပင်လုံစာချုပ်ကနဲ့ပဲပေါ်ပေါက်လာတယ်ဒါပြည်ထောင်စုနေ့ဆိုတာဟာပင်လုံစာချုပ်ပေါ်မှာအခြေခံတယ်ဒါအဲ့လိုပဲကျွန်တော်တို့တော့ခံယူတယ်ဒါပင်လုံစာချုပ်ဆိုတာအသေးပဲဖွင့်ဆိုချက်ဘလို့လဲအတူတကွစုပေါင်းနေထိုင်ချင်းကချင်းချင်းရှမ်းကျွန်တော်ဘာမှအားလုံးအတူတကွလွတ်လပ်ရေးအတွက်တိုက်ပွဲဝင်ရအောင်လွတ်လပ်ရေးရတဲ့ခါကျလည်းကျွန်တော်တို့အတူတကွနေထိုင်ရအောင်အဲ့လိုပဲကျွန်တော်တို့ကတော့ဟိုဟာယူပါတယ
်ဗမာပြည်နယ်အပါအဝင်ဖြစ်တဲ့ရှစ်ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ကိုနိုင်ငံရေးပါတီ12ပါတီကမနေ့ကထုတ်ပြန်လိုက်တဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံရေးအရာအလုံးပါဝင်ညှိနှိုင်းတာမျိုးမရှိနေဘူးလို့မြင်ကြောင်းဇွန်တုံမှုကပြောပါတယ်
ရှိပြင်းနေဆိုတာဟာကျွန်တော်နားလေတလောက်ကတော့ဒီတောင်ကြီးငီလာခံအခြေခံနိုင်မယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်လည်းအဲ့ဒီတိုင်းရင်းသားကြီးရာလူတိုင်းရင်းသားကြီး Ethnic Nationality Affairs Center မှာချောင်းမိုင်မှာကျွန်တော်လည်းလုပ်ခဲ့တုန်းကဒီ Constitution ကိုကျွန်တော်တော်တော်လေးဟိုလေ့လာပြီးတော့တုံ့တက်လာခဲ့တယ်အခုကျတော့ကျွန်တော်ဘယ်လိုဆက်သွားမလဲဆိုတာကတော့ဒါကျွန်တော်တို့နိုင်ငံရေးခင်ဟိုင်းပေါ်တော့လိုလိမ့်မယ်
ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းတိုင်းသားများအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့သဘောထားအမြင်ကိုလည်းကြည့်ရအောင်ပ
ါကျွန်တော်လာမယ့်အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ထောင်မယ်ဆိုရင်လေကျွန်တော်တို့မှာဖက်ဒရယ်ဒီမိုကရေစီရဲ့အခြေခံစည်းမျဉ်းဥပဒေရှိကိုရှိရပါမယ်ကျွန်တော်အဲ့ဒီဖက်ဒရယ်ဒီမိုကရေစီအခြေခံစည်းမျဉ်းဥပဒေရေးဆွဲတဲ့အခါမှာလေတစ်ဆုတစ်ဖွဲ့တည်းရေးဆွဲလို့မရဘူးကျွန်တော်တို့ကိုဆလဲဟိုရေးဆွဲကော်မတီကနေပြီးတော့တာဝန်ယူပြီးရေးဆွဲရမယ်ပြီးလို့ရှိရင်လည်းအဲ့ဒီအခြေခံစည်းမျဉ်းဥပဒေကိုကျွန်တော်တို့တိုင်းရင်းသားအားလုံးအပြည့်ပြည်သူလူထုအားလုံးကနေပြီးတော့သဘောတူလက်ခံမှပဲကျွန်တော်တို့အတည်ပြုနိုင်တဲ့ Federal Democracy အခြေခံစည်းမျဉ်းဥပဒေဖြစ်ပါတယ်အခုလို ထွက်ကျွန်တော်တို့တလောကပဲထွက်လာတဲ့အခု PLCF ကထုတ်လာတဲ့အခုသူတို့ရဲ့federal democracy အခြေခံစည်းမျဉ်းဥပဒေလို့ထပ်လာတာတွေ့ရတယ်။ဆိုတော့အဲ့ဒီဟာကလည်းတို့အစုအဖွဲ့ကနေပြီးတော့ရေးဆွဲထုတ်ပေါ်လာတာပဲဖြစ်တယ်။ဆိုတော့အဲ့ဒီဟာလည်းအတည်ပြုဖို့ပြည်သူလူထုကထောက်ခံမှအားလုံးသဘောတူမှဖြစ်မယ်။
ဒါဆိုရင်တစ်တုံညာနှစ်ခုဆစ်စင်ရေးကိုစတင်ခဲ့တဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေနယ်မြေသိမ်းတိုက်ပွဲတွေဆင်နွှဲနိုင်ခဲ့တဲ့အခြေအနေကရောအနာဂတ်ပြည်ထောင်စုပေါ်ပေါရေးအထောက်အကူဖြစ်စေမလားဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကတော့
သူတို့အနေနဲ့သူတို့လည်းလွတ်လပ်မှုသူတို့ရအောင်ယူနေတာအခုဆိုလို့ရှိရင်ဥမာရခိုင်ဘက်ကလည်းသူတို့ confederation ပုံစံသွားမယ်သူတို့ဟာသူတို့နိုင်ငံသူတို့တည်ထောင်မယ်သူတို့ပြည်ထောင်သူတို့တည်ထောင်မယ်ပြီးမှသူတို့ပါဝင်ခြင်းလဲပါဝင်မယ်မပါဝင်ခြင်းလဲမပါဝင်ဘူးအဲ့ဒါသူတို့ရဲ့ဆုံးဖြတ်ချက်သူတို့ဟာသူတို့သွားပါလိမ့်မယ်ဆိုတော့ကျွန်တော်မြင်တာကအခုကတိုင်းရင်းသားလက်နဲ့ကင်တော့ကင်အားလုံးကကိုပြည်နယ်ကိုလွတ်လပ်အောင်လုပ်နေကြတာညတယ်ဟိုမကီနေဆိုနေကီနေလွတ်လပ်အောင်လုပ်နေတာပဲဆိုတော့သူတို့လည်းသူတို့ပြည်နယ်ကိုသူတို့လွတ်လပ်အောင်လုပ်ပြီးမှနောက်မှအဲ့ဒီ Federal ပုံစံသွားမလား Confederation ပုံစံသွားမလားသူတို့ပြန်ဆွေးနွေးကြလိမ့်မလို့အဲ့လိုကျွန်တော်အဲ့လိုမြင်တယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာမဟာပွဲလွန်ပညာသင်ကြားနေတဲ့ရခိုင်ပြည်နယ်ကမရမာကြီးလူမျိုးစုဖြစ်တဲ့ကိုအောင်ဆန်းဝင်းကတော့လူငယ်မျိုးဆက်တအုပ်အနေနဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါရေးညွှန်မှန်းချက်ကိုအခုလိုပြောပါတယ်
ဆိုအခုအနာသိမ့်ပြီးနောက်ပိုင်းမှာတော့ကျွန်တော် silver lining လို့ပြောရမလားဒီအကောင့်ထဲကအဆိုးလို့ပြောမလားညွန်လင်းချက်တွေနည်းနည်းပေါ်လာတယ်ဘာကြောင့်လဲဆိုတော့တစ်ခေတ်တစ်ခါတုန်းကကျွန်တော်ဖက်ဒရယ်ဆိုတဲ့စကလုံးသုံးလိုက်ရင်တောင်မှဟိုဟာပေါ်ဒီခွေထွေးရေကိုလိုလားတဲ့သူတွေစသဖြင့်ဟိုအမြင်အမျိုးမျိုးတွေကျွန်တော်မြင်ခဲ့ရတယ်ပေါ့လေဆိုတော့အခုနောက်ပိုင်းမှာကျွန်တော်တို့ဒီအထူးသဖြင့်ပြည်မကအင်အားစုတွေရောတတိုင်းတပြည်နယ်လုံးကဒီလောက်ဟို unite ဖြစ်တဲ့ဒီလောက်ဟိုအစည်းလုံးညီညွတ်တဲ့ဟိုအသံမျိုးကိုကျွန်တော်တို့တစ်ခါမှမကြောက်ဘူးပေါ့လေဆိုတော့ဒီကနေစပြီးတော့ကျွန်တော်တို့ဟိုဟာညွန်လင်းချက်ရောင်ကြီးတွေတန်းလာတယ်လို့ကျွန်တော်မြင်တယ်ပေါ့ဒီလူမျိုးစုအရေးကိုတောက်လျှောက်လှုပ်လာတဲ့သူတယောက်အနေနဲ့လူတိုင်းကတော့ဟိုလူမျိုးစုတိုင်းကတော့သူတို့ရဲ့ဟိုနိုင်ငံရေးစံတာကိုသူတို့လွတ်လွတ်လပ်လပ်ဟိုထုတ်ပေါ်ပိုင်ခွင့်ရှိတယ်လွတ်လွတ်လပ်လပ်တောင်းဆိုပိုင်ခွင့်ရှိတယ်လို့ကျွန်တော်မြင်တယ်လေဆိုတော့တကယ်လို့သာရခိုင်ပြည်သူတရက်လုံးကဒီဟို Federal Confederation ကိုသွားကျင်တယ်သူမဟုတ်ရင်ဒီလွတ်လပ်သောရခိုင်နိုင်ငံတွေကိုသွားကျင်တယ်ဆိုရင်အဲ့ဒီပြည်သူစံတာဒီအခေယာကြတယ်လို့ကျွန်တော်မြင်တယ်
မွန်ပြည်နယ်ကြိုက်ထုံမြို့နယ်အထင်းမှရှိတဲ့စစ်ကောင်စီတပ်ရဲ့ဂိတ်စခန်းနှစ်ခုကိုဖေဖော်ဝါရီ17ရက်နေ့ကကင်းအမျိုးသားလွတ်မြောက်ရေးတပ်နဲ့အတူဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ခုနှစ်ဖွဲ့ပေါင်းပြီးတော့တိုက်ခိုက်ခဲ့ပါတယ်။အလားတူကင်းပြည်နယ်ကော့ဂရိတ်မြို့နယ်အထင်းမှလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်နယ်ကြိုက်ထုံမြို့နယ်ထဲမှရှိတဲ့စစ်ကောင်စီတပ်ရဲ့ဂိတ်စခန်းနှစ်ခုဖြစ်တဲ့စစ်တောင်းတရားဂိတ်နဲ့မုတ်ပလင်လမ်းစုံရဲဂိတ်ကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းကဖေဖော်ဝါရီလ17ရက်နေ့က၃ချိန်တိုက်ခိုက်ခဲ့တာဆိုပြီးဒေသခံတအူးကပြောပါတယ်
။ဟိုကတမနာဖြစ်ခဲ့ကြတော့ကတမနာကဒီနေ့ခေါင်းဆောင်နေတယ်မှာကတမနာဒီကိစ္စကလည်းကရင်တို့လည်းလမ်းစုံရေးရှိသူတွေကဖြစ်မှာဆိုင်ထိုင်နေတဲ့ဆက်နေဖို့ကတော့မြင်တတ်တာမှာ
စစ်တောင်းတရာဂိတ်တင်တဲ့မုတ်ပလင်လမ်းစုံဂိတ်ကိုပူပေါင်းတပ်ဖွဲ့တွေဘက်ကဒရုန်းတွေနဲ့တွားရောက်ပစ်ချခဲ့တာဖြစ်ပြီးစစ်တပ်ဘက်ကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်ဒီစစ်စင်ရေးကိုအဖွဲ့ပေါင်း9ဖွဲ့ကပူပေါင်းလုပ်တာလို့လည်းဒေသခံကဆက်ပြောပြပါတယ်
အော်ဒီမှာနေဒီ IES ဒါမင်းဒီကဝါပကာသာဆိုင်နဲ့ဒီကဝါပကာသာဆိုင်အဲ့ဒီလိုမျိုးဆိုင်ချင်တဲ့ပကာသာဆိုင်ဒီစိတ်ထူတော်တဲ့ဥပညာသူကြီးရဲ့အစ်ပိုင်းစိတ်ထူပကာသာဆိုင်မှာ
လာတူကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မြို့နယ်လူလူဟာစစ်ဘေးရှောင်နေရပြီးကော့ကရိတ်မြို့နယ်ထဲမှာတော့ဒေသခံတွေမရှိကြဘူးလို့လည်းပြည်သူ့ကာကွယ်တပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ
်ကော့ကရိတ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပေါ့ဒီဟာဒီကော့ကရိတ်မှာတော့ဒီကောင်မှမရှိတော့ဘူ
းကော့ကရိတ်မြို့နယ်အတွင်းမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL တပ်တွေပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးဒရုန်းပုံသီးနဲ့လက်နက်ကြီးတွေကြောင့်ဒေသခံတွေရဲ့နေအိမ်တွေမီးလောင်ပျက်စီးခဲ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်အခုဆိုရင်ကော့ကရိတ်မြို့နယ်အတွင်းကတောင်ပေါ်ကျောင်းနဲ့မြို့မြောက်ပိုင်းမှာတော့စစ်တပ်ရဲ့စစ်ဆေးရေးဂိတ်ရှိပြီးအဲ့ဒီနေရာမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ကော့ကရိတ်မြို့ကလူနေအိမ်တွေလည်းလက်နက်ကြီးတွေကြားရောက်ပေါက်ကွဲလာကြောင်းမီးလောင်ပျက်စီးတာတွေရှိနေတယ်လို့လည်းဒေသခံတွေကပြောဆိုခဲ့ပါတယ်ရှင်
ခုတော့အင်ဒိုနီးရှားရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်2024ခုနှစ်အတွင်းကမ္ဘာပေါ်ကနိုင်ငံ50လောက်မှာရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားပါတယ်ဒါပေမဲ့လည်းဘယ်နိုင်ငံမှအင်ဒိုနီးရှားနိုင်ငံလောက်တရက်ထဲလူတွေထွက်ပြီးတော့မဲပေးကြမှာတော့မဟုတ်ပါဘူးလက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာနောက်တစ်ချိန်ရွေးကောက်ပွဲဝင်ခွင့်မရှိတော့တဲ့အတွက်အင်ဒိုနီးရှားပြည်သူတွေအနေနဲ့သူ့ကိုအစားထိုးဖို့ကိုယ်စားလှယ်လောင်း3ယောက်ထဲကတစ်ယောက်ကိုဗုဒ္ဓဟူးနေ့မှာရွေးချယ်ရပါတော့မယ်RDN Utama Indonesia ကနေတရင်ပေးပို့လာတာကိုတော့ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်။ Kehadiran ratusan ribu orang
ကဟာစတုဒ္ဒလူကြီးအများဆုံးနိုင်ငံအင်ဒိုနီးရှားဟာဖေဖော်ဝါရီလ14ရက်သမ္မတရွေးကောက်ပွဲအတွက်ဆိုင်းပြနေပါပြီ။သမ္မတအလောင်းအဖြစ်ရှင်ပြိုင်မဲ့သူ3ဦးရှိပါလေ။ပထမတစ်ယောက်အသက်54နှစ်အရွယ် Annie Vaswarden ကကွန်ဆာဗေးတစ်မွတ်စလင်တစ်ယောက်ပါ။ဂျကာတာမြို့တော်ဦးချုပ်ရေးမှူးအဖြစ်ရွေးခံရပြီးတဲ့နောက်အစ္စလာမစ်ကွန်ဆာဗေးတစ်တွေရဲ့ထောက်ခံမှုနဲ့လူသီးများထင်ရှားလာသူဖြစ်ပါလေ။အသက်82နှစ်အရွယ်ပရာဘိုဆာဗီယန်ဒိုကတော့ဗိုလ်ချုပ်ကြီးအောင်သူဖြစ်သလိုအရင်ကတိုင်းပြည်ကိုအဓိကဦးဆောင်ခဲ့တဲ့သမ္မတအောင်စုဟာဒိုရဲ့တမက်ပါ။ဒီဒီချိန်တတိယအချိန်ရွေးကောက်ပွဲဝင်တာပါ။ဂျိုကိုဝီလို့လူသီးများတဲ့လက်ရှိသမ္မတဂျိုကိုဝီဒိုဒိုကသူ့ကိုထောက်ခံထားပါလေ။ပရာဘိုဆာဗီယန်ဒိုနိုင်ရမယ်ဆိုရင်လက်ရှိသမ္မတဂျိုကိုဝီဒိုဒိုရဲ့သားဂီဘရန်ရဂဘမင်းရဂါကဒုတိယသမ္မတနေရာအတွက်ကိုဆိုပြထားပါလေတတိယကိုယ်စားလှယ်လောင်းကတော့အသက်55နှစ်အရွယ်ဂျာဘားလေဦးချုပ်ရေးမှူးအောင်ကန်ဂျာဘရနိုဘာတိုးတက်တဲ့အမြင်တွေကိုလက်ခံသူသမ္မတဂျိုကိုဝီဒိုဒိုလိုပဲတာမန်ရသားသူဖြစ်ပြီးလက်ရှိအာဏာရအင်ဒိုနီးရှားဒီမိုကရက်တစ်ရုံးကလှုပ်ရှားမှုပါတီအဖွဲ့ဝင်တစ်ယောက်ပါဝါရှင်တန်ဂျေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးအဖွဲ့ကအန်ဒရီဂါနဒလီဂါဝါကအခုလိုသုံးသပ်ပါလေ
Prabowo Subianto the current defense minister and Ganja Pranowo
Prabowo Subianto ကလက်ရှိကာကွယ်ရေးဝန်ကြီးပါ Ganja Pranowo ကအလဲဂျာဘာပြည်နယ်အုပ်ချုပ်ရေးမှူးပါဒီတော့ဒီကိုယ်စားလှယ်လောင်းနှစ်ယောက်ကလက်ရှိသမ္မတဂျိုကိုဝီဒိုဒိုရဲ့အုပ်ချုပ်ရေးကနေဘာရီဆက်အကောင့်ထဲပေါ်ပေးမလဲဆိုတော့အခြေခံမူပေါင်းအောက်မှာချင်းကပ်ကြမှာပါဂျကာတာအုပ်ချုပ်ရေးမှူးဟောင်းအန်နီဘာစဝန်ဒန်ရဲ့မဲဆွယ်လှုပ်ရှားစည်းရုံးမှုတွေကသူတို့နှစ်ယောက်နဲ့နည်းနည်းကွဲပါတယ်ပြောင်းလဲဖို့ကိုအဓိကအာရုံစိုက်ပြောနေတာပါ
သမ္မတအသစ်ကိုရွေးချယ်ဖို့မဲပေးမဲ့မှတ်ပုံတင်ထားတဲ့အင်ဒိုနီးရှားမဲဆန္ဒရှင်204သန်းရှိပါတယ်အဲ့ဒီအထက်က55ရာခိုင်နှုန်းဟာအသက်40အောက်တွေဖြစ်ပါတယ်အလောက်ကိုင်းတဲ့စီးပွားရေးကလူတွေရဲ့အဓိကစိုးရင်ကျဲလို့မဲဆန္ဒရှင်တယောက်ကပြောပါတယ်
ကျွန်တော်ကတော့လူငယ်တွေအတွက်အလောက်ကန်ခွန်းလန်းတွေပို့ပြီးတော့လိုချင်ပါတယ်အထူးသဖြင့်ဘွဲရပြီးကစားကျွန်တော်လိုလူငယ်တွေအတွက်ပ
ါမဲဆန္ဒရှင်မျိုးသမီးတယောက်ဖြစ်တဲ့ဒွေနာအော်ဂက်စတီနာကလည်းခုလိုပြောပါတယ
်ကျွန်မတို့တော့အရေးကြီးဆုံးကစီးပွားရေးအခြေအနေပါအခြေခံစားကုန်လိုအပ်ချက်တွေကိုယ်တွေလက်လန်းမိမိဝယ်နိုင်မှုပါဒါမှဘဝမှာပိုပြီးအဆင်ပြေပြေနေနိုင်မှာပ
ါနိုင်ငံခြားရေးမူဝါဒမှာတော့ကိုယ်စလဲ3ယောက်တယောက်နဲ့တယောက်မတူကြပါဘူးတောင်တုပ်ပင်လေရေပိုင်နဲ့ငင်းပွားမှုတွေရှိနေပေမဲ့ဖရနိုဘိုကတရုတ်နိုင်ငံနဲ့ယာယီသဘောတူညီချက်ရယူခြင်းမှာတဲ့အင်ဒိုနီးရှားရဲ့ရေတပ်ရင်အားနဲ့ကင်းလဲဓာတ်တွေမှာပို့ပြီးတော့စွန့်ရင်မြင့်တင်လိုတယ်လို့ပြောပါတယ်ဖရနိုဘိုဆိုဗီယန်တို့ကလည်းအလားတူပါပဲတောင်တုပ်ပင်လေငင်းပွားမှုကိုအကြောင်းပြုပြီးတော့အင်ဒိုနီးရှားရဲ့ကာကွယ်ရေးအင်အားပုံမှန်ခိုင်မောင်းတည်ဆောက်ဖို့လိုတယ်လို့ပြောနေပါတယ်ဂျိုရုဆက်သွယ်ရေးစနစ်တွေပို့ပြီးတော့တက်ဆင်ဖို့ပါအာနီးစ်ဘတ်စ်ဝန်ဒီယက်စ်ကတော့အငင်းပွားမှုတွေမှာအာဆီယံရဲ့ခန့်ကန့်တာပုံပြပါဝင်မှုလိုတယ်လို့ပြောနေပါလေ Senagi Muara Yia Tanaga Tude di Taina Wisnu Akulumimare.
None of the candidate was very direct.
And facing ဘဲကိုစလေလောင်းကမှတယုံနဲ့အကြီးကျယ်ထိတ်တိုက်ရင်ဆိုင်မှုဆန္ဒမရှိပါဘူးအခြေခံကတော့အင်ဒိုနီးရှားဟာတယုံနိုင်ငံနဲ့ဆက်ဆံရေးကောင်းအောင်ဆက်ပြီးတော့တည်ဆောက်မယ်ဆိုတာပါပဲတမတာယူကဘွဲမှာနိုင်ရောက်ဆိုရင်ကိုစလေလောင်းတယောက်အနေနဲ့အနည်းဆုံး ကြောပြန်သမ္မတရွေးကောက်ပွဲလာမယ့်ကျွန်လမှာကျင်းပပါလိမ့်မယ်စစ်တမ်းတော်တော်များများမှာတော့ဗိုလ်ချုပ်ကြီးအောင်ပြဘူကတခြားကိုယ်စားလှယ်လောင်းနှစ်ယောက်တည်းရှေ့ကပြေးနေပါတယ်ဒါပေမဲ့လည်းမဲဆန်ဒရှင်တွေရဲ့90%ကိုအတီတော့ထောက်ခံမှုမရသေးဘူးလို့စစ်တမ်းတွေကပေါ်ပြပါတယ်ထားကြောင့်အင်ဒိုနီးရှားသမ္မတရွေးကောက်ပွဲဟာနောက်တစ်ကြိမ်ထပ်ကျင်းပရနိုင်ခြင်းရှိနေကြောင်းပါခင်ဗျာ
မတိကြမြေယာမှုတွေအပြင်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ကြက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေက ရင်းလှုပ်လှခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA အမေရိကန်အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ရဲ့ 2024 ခုနှစ် ဖေဖော်ဝါရီ လ 13 ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဖလိုင်းတိုမီတာ 3049 ကိုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်စီးပွားရေးလူမှုရှုခင်းစတဲ့အစီအစဉ်တွေကိုမကြာခင်မှာနားဆင်ချက်ရပါမယ်အခုရင်ဆုံးတော့တွဲဆုံမီးမြန်ခံတစ်ခုကိုတင်ဆက်ပါမယ်ရှင် စစ်တပ်အာဏာသိမ်းတာကိုမကျေနပ်တဲ့အတွက်ဆန္ဒပြရာကနေအဖန့်ခံရပြီးကလေးစစ်သားစုဆောင်းတာခံခဲ့ရတဲ့ရှမ်းပြည်တောင်ပိုင်းမိုင်းရှုနယ်သားမောင်ဆိုင်အောင်ဟာမကြသေးခင်ကပဲထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံလာသူပါသူဘလို့စစ်သားဘဝရောက်ခဲ့ရတယ်ဆိုတာကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
ဒီလိုဗီဒီယိုလာပြီးတော့ဖြေချပေးလိုက်တဲ့အားကြီးကြီးတင်ပါတယ်။အမေကျွန်တော်ဟာနာမည်ကြီးရဆက်ပြီးတော့ပြောပြပေးပါမယ်။ကျွန်တော်နာမည်ဆိုင်အောင်။ကိုဆိုင်အောင်။ဟုတ်ကဲ့။ကိုဆိုင်အောင်ဒီအသက်ဘယ်လောက်လောက်ရှိလဲ။
4年以前，就那路米库邦那边的，湖南那边的，比较，然后讲路水怪要比较，路水怪比较了，就那路满洲啊，满洲啊，三年要不讲的，哎，过年嘛，三年要不讲的，就那路的嘞，比较就等于今年买起来，没比湖南那哎哎嘛，来多少要讲的，就那路三年要翻看，翻看，就那路，现在才有可能要做啊，那里比较，就那路三年要也是干我嘞，没过，就那路的，现在才有要考啊，考啊，然后就那路。
စစ်တပ်တွေဝင်ရမယ်ဆိုခါကျွန်တော်ကမဝင်ဘူးလို့ပြောတယ်ဝင်ဆိုခါကျတော့ဟာဒီကောင်းနေတဲ့စနေရအောင်လို့သူထားနေတော့ဒီကောင်းနေကောင်းရောမှာနေမှာမျိုးတယောက်တည်းနေရာကြီးခွဲလို့လိုက်တာကျွန်တော်ကတော့မော်နေမြန်ရောက်လာတယ်မော်နေမြန်တက်ခွေနေပြီးကတက်မှာရောက်စက်ခုံတော့ပဲရှိခဲ့ရအောင်သူတို့ကလူပဲမှတ်ဖို့နေလောက်ပြီးတော့အဲစက်ခုံလည်းဆိုအသက်မပြည့်ဘူးအသက်မပြည့်သေးဘူးကျွန်တဲ့တကယ်ရင်းစတ
တက်ကနေပြီးထည့်ပြီးလိုက်အဲ့တနေ့ကမထည့်ပြီးလိုက်မထည့်ပြီးလိုက်တော့ကျွန်တော်လည်းဒီကားပဲရှိသေးရအောင်မွန်လင်းမြိုင်ဒီဈေးထဲကိုကျွန်တော်ရှန်စီကျော်ကြီးကျွန်တော်ပြေးလာတော့ခါကျတော့ကားဂိတ်လိုက်ချာဈေးထဲမှာလိုက်မိနေတယ်ခေါင်းလေးပေတော့မှုလေကျွန်တော်ကားဂိတ်လိုက်ချာနေရလို့အဲ့လိုအခုညီမရမှာပုံမှန်လေးနဲ့အမှန်တမ်းပြောတော့ခါကျတော့ဘေးဟုတ်မလဲကစစ်တပ်ဖြစ်နေအနေရောမှာသူစစ်တပ်တက်ကိုဖုန်းနဲ့ဆိုင်နဲ့လန့်ခေါ်တော့ရောက်လာတော့ကျွန်တော်ပြန်ဖမ်းသွားတော့ပြန်ဖမ်းသွားတော့အမှန်ကျွန်တော်စပင်ကြီးကတော့တင်းနန်းလာကြီးပေါ့ဖဲကရုံးကြီးညှက်လိုက်ခြေစမနောက်ပြောင်းခြေကတလက်မအောင်မရှိတော့ဘူးအဲ့ဒါကျွန်တော်ဘေးမှမသွားရတော့ဘူးဘေးမှမသွားရတော့ဟာအဲ့မှာပဲနေပြီးတော့ဟာနေတော့ မော်လမြားနေတော့တင်းနှောင်းဒီမဲတင်းစကားကလေ့ကျင့်တော့ကျွန်တော်အဲ့ကိုပို့ပြီးအဲ့ကိုပို့ပြီးတော့တင်းနှန်းတက်လာဒါမဲ့ကျွန်တော်တယောက်ထဲလာလို့ထင်နေရရောက်80ကျော်တယ်ကျွန်တော်လိုပဲဆန္ဒမပိုင်လို့တပတ်လည်းပြည့်တော့ကျွန်တော်တင်းနှန်းတက်ရတော့မယ်ကျွန်တော်တို့ဘာမှလည်းမစစ်မမေးတော့ဘူးအဲ့ကျွန်တော်ကြားထဲမှာစစ်သားသားသမီးတွေပါတယ်စစ်သားသားသမီးတွေပါတယ်နောက်ပြီးတော့ဒီလူကနေတင်းနှန်းစင်းကရဲပေါ်လည်းပါကျွန်တော်ကြားထဲကိုညှက်ထည့်ပြီးတော့ကျွန်တော်တို့ဗာပြောပြောဗာလုံးလို့ဒီကြီးစီတရင်ရောက်လာပေါ့သူများရောရှောက်လာတက်ရတယ်ကျွန်တော်က၄လောက်ပဲတက်ရတယ်၄လောက်ပဲမှာတော်တော်ကြမ်းကြမ်းနဲ့မောင်းလာတင်းနှန်းရောက်တော့လည်းတပတ်ကြွကြလောက်ပဲနေရတယ
်တင်းနှန်းမှာတွေ့တဲ့အတွေ့အကြုံတွေလည်းပြောပြပေး
ပါတင်းနှန်းမှာတွေ့တဲ့အတွေ့အကြုံကတော့သူတို့ပြောတာကစစ်သားဖြစ်ပြီဆိုတော့ကြမ်းကြမ်းနဲ့တမ်းပေါ့ဗျာစားသားရတာတော့ကြမ်းတယ်ခင်းနေပါလေဆိုငားနေပါလေဆိုချင်းတော်တော်မကြက်တော့ဘူးတွေးတန်တရေရဲနဲ့ပဲအဲ့လိုမျိုးပဲတွေးခဲ့ရရရှိပြီးတော့ခါကျတော့သမင်းထဲမှာဟိုစပလုံးပါတာတို့သဲပါတဲပြူတာတို့အားမျိုးတွေကျွန်တော်တို့အဲ့လိုကြမ်းကြမ်းနဲ့နဲ့နေရပြီးတော့အဲ့လိုတွေးသမင
်းတွေး
တော့အဲ့လိုပဲဟိုပါပေါ့မင်းတို့စစ်သားဖြစ်ပြီဆိုရှင်အကျင့်သားရအောင်ထွင်ကြီးရအောင်လို့ဆိုရောငါအဲ့လိုမျိုးတွေးအဲ့
ဒီအချိန်တုန်းကဟိုအပြင်ကိုဆက်ဖို့လို့အခွင့်ရ
အခွင့်မတောင်းဘူးဗျအခွင့်မတောင်းဆိုတာကျွန်တော်အမှကျွန်တော်တို့တဆူတကြကြီးကပြောတယ်မင်းတို့ကလည်းဒီတန်းတန်းရောက်မှမပြင်းနဲ့တဲ့ပြင်းနေတာမလွတ်ဘူးတဲ့အပြင်မှာလုံးလေးတွေကင်းနေအများကြီးရှိတယ်တဲ့မင်းတို့ပြင်းရင်ဘလုံးကမလွတ်နိုင်ဘူးပေါ့အဲ့လိုပြောတယ်အဲ့လိုပြောတာကြောင့်ကျွန်တော်လည်းအမှအောင့်အင်းနေမင်းတို့တက်ရင်နေမင်းတို့ကလည်းတက်ရင်အတိအကျရောက်သွားရင်မင်းတို့သွားရတယ်ပြေးဘာမဖြစ်ဘူးမင်းတို့ကလည်းအပြေးဆုံးနဲ့သွားပြေးတဲ့အဲ့လိုမျိုးပြောတို့လောက်ရက်တွေမကြိုက်တော့လို့ကျွန်တော်တို့ပြောပြတယ်ဒါပေမဲ့သူတို့ကတော့မိသားစုရှိနေတဲ့အတိုင်းအတာဖြစ်တဲ့အတွက်သူတို့အောင့်အီးပြီးနေကြရတယ်အဲ့မှာခမရ30ကိုရောက်တော့ခါကျတော့ကျွန်တော်တို့များတော့လေနဲ့မသွားဘူးဗျကျွန်တော်တို့များတော့ဒီမော်လမြားကိုကားနဲ့ရောက်တယ်ကားနဲ့ရောက်မော်လမြားနဲ့စားထွက်ပြီးတော့ကုန်းချောင်းချောက်ရတော့ဖာပုံကားစီးရတဲ့နေရာစီးရတယ်မစီးရတဲ့နေရာမစီးရဘူးဖာပုံမှာဖာပုံရောက်ခါနီးနာဖာပုံကကြမ်းလားမကြမ်းလားဆိုကျွန်တော်တို့လာတော့ဘူးသွေးမိုင်းဆွဲတယ်သွေးမိုင်းဆွဲတယ်အာဒီဂျီနဲ့ပြစ်တယ်ကိုဒီနဲ့ပြစ်တယ်ဒေါ်ပုံကြီးရှာတယ်အဲ့မှာနေကျွန်တော်တို့တော်တော်ခွာဆောင်လာဒီဖာပုံမရောက်မရှိတော့ခွာဆောင်ခဲ့ဘာလို့လဲတိတ်ပြီလို့တင်ညာဒါပေမဲ့ကျွန်တော်တို့ခန်းလာတယ်ကျွန်တော်တို့ပြန်ထန်းရတယ်အဲ့တုန်းကတရားကိုဟန်ခေါ်ခွန်းလုံးရဲဘော်တွေပဲရှိတရားကိုဟန်ခေါ်ခွန်းလုံးနဲ့ဘုံဒီနှစ်ကတ်ထန်းရတယ်လမ်းကြောင်းမှဒီပြစ်ဖို့ရတော့တနက်တော့မပါလာဘူးကျွန်တော်တင်နန်းသားတွေတင်နန်းမပေါ့တရင်ရောက်မှထောက်ရတယ်။လမ်းမှာပဲကျွန်တော်တို့ကတွေးရင်ပေပြီးလို့ဒီခါတော့ကျွန်တော်တို့တရင်တော့မရောက်ဘူးထင်တယ်။လမ်းမှာလည်းဒီလိုနင်းမိုင်းနင်းတို့ရှောက်ပြီးပြတ်သွားတဲ့လူရှိရဲ့။ပြီးတော့ဘယ်လိုပြောမလို့ဒီထဲကိုဆန္ဒမပေါ့လို့ဝင်နေဝင်ခဲ့တယ်ပေါ့နော်။သူတို့တွင်းလည်းဝင်ခဲ့ရတယ်ဆိုပေမဲ့လမ်းမှာပြတ်သွားတဲ့လူတွေဟိုဟာတန်ရာကြီးကြဲရတဲ့လူတော့အဲ့လိုမျိုးစစ်ဘက်တီးပိုင်းနေပေါ့နော်။တိုက်ပွဲဖြစ်နေတဲ့အချိန်မှာစစ်ဘက်တီးပိုင်းနေတော့မကြောက်လဲမကြောက်မယုံလဲမယုံတတ်တော့အဲ့အချိန်မှာဝင်ပြီးတော့ကူညီခဲ့တာပေါ့ဒီရဲ့စစ်ဘက်တီးနဲ့ဝင်ပြီးတော့စီးပေးခဲ့တာဒီအဲ့လိုရှောက်ပြတ်သွားတဲ့ဥစ္စာတွေဆိုစစ်ဘက်တီးပိုင်းနဲ့ကင်ပြီးတော့မှထမ်းခဲ့ပို့ခဲ့ရတယ်လောက်ခဲ့ရတော့အဲ့လမ်းမှာ
ကျွန်တော်ဒီလိုကိုယ်တိုင်ပေါ့နော်စစ်တိုင်နေမှာကိုယ်တိုင်ခံစားရတာဒီလိုတော့မှဘယ်လိုစိတ်ပေါ်လာ
ကျွန်တော်ခမရ30မှာနေနေရကာလာတစ်ချောင်းလုံးရှေ့တန်းမတက်ရခင်ပါနော်နောက်တန်းမှာပဲ3လနေရတဲ့အခိုက်အတန့်မှာတော့သနာဖို့ပေါင်းနေတာဘာပုံကပြည်သူလူလူကတော့အလောက်ကမ်းမရှိပြီးတော့ခါရောစားစရာရိတ်ခါလုံလောက်လောက်မရဘူးတက်ထဲမှာမပေးနိုင်ထောက်ပံ့မှုမပေးနိုင်တော့မပေးနိုင်တော့ဆိုတော့သူတို့မှမရတာလည်းမဟုတ်ကျွန်တော်တို့လည်းမရဘူးကျွန်တော်တို့လူမျိုးစစ်တီလည်းပဲအဲပါလိုက်မှာတွားကြည့်တဲ့ဒီလိုပဲနေလက်ကင်းဆိုရင်နိုးစီဘူးတဘူးညနေကင်းဆိုတဘူးနှစ်နှစ်ပဲစားရတော့စားရတော့တာအဲ့လိုဥစ္စာကြီးမဟုတ်ပါဘူးအဲ့လိုအကြောင်းရင်းမဟုတ်ပါဘူးဒါဖြစ်လာပြီဆိုတော့ကိုတယောက်တည်းစားရတာမှမဟုတ်တော့အများကြီးပဲစားရတဲ့အတိုင်းသာဖြစ်တဲ့အတွက်ရတယ်ကိုကဘယ်လိုလုံခြုံရင်းတွားခိုင်းပြီဆိုရင်ဟိုအိမ်တက်စစ်ခိုင်းဒီအိမ်တက်စစ်ခိုင်းရုံနိုင်တဲ့စီနေကြီးတိုင်းငင်းကြီးလောက်ခိုင်းတာကြောတဘာဝတိတ်မကြောက်ဘူးဒီကျွန်တော်ရှေ့တန်းမတက်ခင်3လလောက်နေရတယ်နေရတော့ခါကျတော့အမှန်ဖာပုံမြို့ထဲမှာလုံခြုံရေးကြတော့နော်လုံခြုံရေးကြတော့ခါကျတော့စစ်သားနဲ့ရေနေရမတူဘူးပြမတူဘူးပြကျွန်တော်ကကျွန်တော်ရေထဲမှာဆန္ဒမပါတော့လည်းပဲဒီလုံနေအောင်ပါပဲဘာလို့လဲကျွန်တော်တို့အခွင့်အရေးမရှိဘူးဂ ွေးမရှိသေးတဲ့အတွက်ဒီထဲမှာပဲနေအောင်မှာနေအောင်မဲ့ဆိုတဲ့အတိုင်းတော့အမရဲနဲ့လုံချုံနဲ့သူဖြန့်ပြီးတော့အိမ်ဒီပါတက်စစ်နေတယ်တချို့ရဲတွေကပြင်မကောင်းကျွန်တော်တို့ကတော့အောက်မှာတော့လုံချုံရဲနဲ့အပြည့်စုံယူပါတယ်သူတို့အိမ်ပေါ်တက်စစ်ပြီးဆိုဟိုပစ္စည်းယူဒီပစ္စည်းယူနဲ့လောရီတလုံးကအမြဲတမ်းပါတယ်ဘာလို့လဲဆိုတော့ပြည်သူရဲ့ပစ္စည်းပေါ့နော်ပတ်စံနေလည်းပါပစ္စည်းတန်ဖိုးရှိတဲ့ဥစ္စာတွေအဲ့လိုမျိုးထွက်လာတယ်ဟုတ်ဖြည့်
လို့ပေါ့နော်စစ်တပ်ကနေဖြည့်လို့ဆိုတော့
ကျွန်တော်စလုပ်ပြီးပြောပါမယ်။ညအိမ်မှာဆက်တွေ့တယ်။လက်ရှိလက်ရှိဆက်တဲ့ဆီမှာရွာသားတယောက်နဲ့တူတယ်။ရွာသားတယောက်နဲ့တူတော့အန်ကြီးရဲ့ပြီးတော့မှလည်းညဒီမှာလည်းမမြင်ဘူးလေ။မမြင်ဘူးလို့ကျွန်တော်ဆက်သွားလိုက်တာလို့။အားရောင်းတယ်ဒီထဲလာလို့မရဘူးလေ။နားမလည်ဘူးလားလေ။ဘာလို့သူကြည့်ရတယ်ဘာမှတော့မပါဘူး။ကျွန်တော်အရင်ဆုံးဖြဲတာပေါ့နော်။အရက်သား။အဲ့တော့ဖြဲတော့ခါကျတော့ねကျွန်တော်ပါလေကားလို့ကျွန်တော်လက်ပြုံအင်းကိုထုတ်ပြရဟာဟောင်းလဲအဲ့ဒါဖာပုံကအရက်သားကိုလက်ပြုံလာထုတ်ပြနေဟောရငါဘာရင်ခေါ်မှာအပြစ်စလို့ထုတ်ပြတော့ဟာကြောင့်ဟာမြန်ရဲပေါ်လာအရာရှိတာရဲ့ကျွန်တော်ရဲပေါ်ပါတွန့်စီခိုင်းလိုက်လို့ကျွန်တော်လာတော့နော်တွန့်စီခိုင်းလို့လာရင်လည်းကျွန်တော်လာစုံစမ်းတာပေါ့ကျွန်တော်ဒီဘက်ကိုလာပေါင်းဖို့ကတော့ကျွန်တော်လက်နဲ့ရှာဖို့ကတော့ဟာဆိုရင်ညီလေးအေးဆေးတော့ပါအဲ့ဒါကျွန်တော်အဲ့ချိန်မှာနူးနူးထွေးထွေးကြုံဆိုကျွန်တဲ့လူတွေရောတဲ့လိုက်ရှင်တဲ့လူကအများကြီးလို့ဒါအများကြီးလိုက်ပြီးဆိုဒီဘက်ကြီးပြဖြစ်သွားတယ်လို့လက်နဲ့ကြီးနေပြစ်တာပေါ့သူကဘာပဲဖြစ်ဖြစ်အပေါ်မှာတမချက်ကတော့ဖြစ်ပြီဆိုတဲ့ရွာထဲနဲ့မြို့ထဲပဲလက်နဲ့ကြီးလမ်းပြည်ညာအဲ့လိုထိခိုက်မှုတွေရှိမှဆိုတော့ခြေရန်ကိုခေါပုတ်စစ်တောင်းပေါ့သုံးခွဲ၄နိုင်မှာစားထွက်တယ်ဘာပေါ်မြို့ရနေ၄နိုင်မှာစားထွက်အဲ့ဒီမှာကျွန်တော်မီတာ1000 2000လောက်ရတဲ့အချိန်မှာတော့ဝိုးလေးမျိုးဝိုးလေးမျိုးဆိုတာတော်တော်လေးကို2နိုင်3နိုင်ကျော်4နိုင်လောက်ရှိပြီအဲ့ချိန်မှာကျွန်တော်တွေးတဲ့အချိန်မှာနွားကြောင်းတဲ့လူကြီးတွေ့ရတယ်မီတာ1000ညို့နဲ့မီတာ1000 2000ဆိုတာဘယ်သူမှအရက်သားရေးပါမသွားခိုင်းတော့ဘူးအညာတွေမိုင်းနေပါပြီပေါ်လေမိုင်းပေါ်တော့ဟာကျွန်တော်တွေ့ရခြင်းကျွန်တော်မှတ်ထားတာအညာလေးကိုမှတ်ထားတာကျွန်တော်ရောဘတ်တော့လည်းကျွန်တော်မှတ်ထားတယ်အဲ့ရောဘတ်တော့နဲ့ဆိုရက်ွက်တုံးနဲ့နီးရတယ်ကျွန်တော်ပြောဘူးရဲ့ရက်တာပြောဆိုအညာလေးကိုမှတ်ထားတော့ဟာကျွန်တော်ဟိုလေဒီအမညနေစောင်းတော့ဟာကျွန်တော်အရှိရှာပြီရှင်းချပြီနေရာတွေပါရှင်းပြီးတော့မှထမင်းတွေပါဆင်းချက်တွေပါရှက်တယ်အဲ့ဒီမှာကျွန်တော်ပါမတော့ကျွန်တော်ပါမတော့ဘယ်နဲ့အဲ့လိုအပေါ်မှာနေခဲ့အပေါ်မှာနေခဲ့ပြီးတော့ဒီဘောရှင်းရပြီးတော့ဘူကြီးလည်းကျွန်တော်ကိုခေါ်အောင်နေတယ်ကျွန်တော်တို့လည်းလိုက်မယ်နေတယ်လိုက်မယ်ဆိုတော့သူတို့ကိုကြည့်လိုက်တော့လည်းတော်တော်များရပြန်လို့ပါ73ယောက်74ယောက်လောက်ရှိတယ်အဲ့73ယောက်74ယောက်ဆိုကုန်ပြီလေကုန်ပြီဆိုတော့လက်နက်ကြီးနဲ့လည်းလမ်းပြတော့မှာအဲ့ဒါဆိုအဲ့လိုအဲ့လိုတော့မလုပ်ကြသေးနဲ့ဘာလို့မင်းမလဲလို့အလှည့်ကြရင်လည်းထွက်ကြမယ်လက်ကြရင်လည်းသွားကြမယ်နှစ်နာရီကျတော့ငါတို့กินလာနိုးတယ်ကျွန်တော်กินလာနိုးကျွန်တော်မအိပ်ဘူးကိုဓာတ်ရိုက်သွားရတော့လို့ဆိုပြီးတော့ကျွန်တော်กินထားတော့กินထားရင်လက်နက်ခင်းအကုန်ပြည့်စုံ equipment တွေပါပဲ uniform တွေပါအပြည့်စုံဝင်ပြီးကြီကာဦးထိုးတွေပါစောင်းပြီးတော့ကျွန်တော်လက်နက်ကောက်ပြီးတော့လွဲရောထောင်းနေလွဲရပါတော့တော့လွန်နေအကြည့်ပို့လေရလို့တော်ရဲတောင်းနေရောက်နေလို့ဆိုတာကျွန်တော်အပြည့်စုံယူလိုက်တယ်အဲ့အကုန်လုံးလာပြောရဲအကုန်လုံးထဲမှာမှာသူကမအိပ်ပဲကျွန်တော်ထိုင်ဆောင်နေတယောက်ချင်းဒီလိုရောက်လာရင်ကျွန်တော်နဲ့ပါလာရင်ညှိုးမင်းစော်မျိုးမင်းစော်တိုက်ကြည့်လိုက်တော့စောင်းလေးရှုံပြီးတော့ငုတ်တို့လေးထိုင်စောင်းရွှတ်လိုက်တဲ့အချိန်မှာသူ့မှာလက်နက်ခင်းလက်ပြပုံအကုန်ပြည့်စုံပါနေအဲ့တော့မြေဝရိယရှိလာရတာအဲ့ကျွန်တော်ကင်းစောင်းတဲ့နေရာခေါ်ရတာပေါ့ခေါ်ရရအောင်နော
်
2ယောက်ရအဲ့ဒီမှာကျွန်တော်3နိုင်လောက်ကျတော့ဘောဘာတော်နာရောက်ခန့်ဒီမှာမီတာ1000ကျော်လောက်ပေါ့မှန်တာပေါ့နော်1000ကျော်လောက်ရောက်တဲ့အချိန်မှာလှမ်းပြတယ်ဟိုဒီတရာရော60ရောလှမ်းပြတော့နော်လက်နက်ကြီးနဲ့လှမ်းပြတာကျွန်တော်တို့လည်းဆိုရင်မိသားဟို900กว่าလောက်ပါကြာတော့ဗောမိသား900တော်တော်လှန်းလှန်းလေးရောက်တဲ့ခံကြီးကြမှာကျွန်တော်မျက်မှန်းနေဗောနော်ဓမီတလက်အပေါ်ထောင်ထိုးလိုက်တဲ့ပုံစံပြုတ်ကျခဲ့တဲ့ပုံစံမျိုးဓမီတလက်ထောင်ထိုးခဲ့လိုက်ထောင်ထိုးခဲ့လိုက်ပြီးတော့ကျွန်တော်ပြန်ပြီးရှေ့ဆက်လာရဲကျွန်တော်နှစ်ယောက်တော့အဲ့ဓမီထောင်ထိုးလိုက်တဲ့နေရာမှာပဲလက်နဲ့ကြည့်ပြရင်ခဏခဏကြာတယ်ကျွန်တော်တို့တော့ဘုံမူလာကြုံတယ်တမန်ကဘုံမူဗောနော်ဒီရဲ့အခုချိန်ဒီတရှုပ်တလေးလဲမိုင်းမိနေအောင်ပါဗောနော်လူကြီးတွေကမိုင်းမိနေအောင်ပါပဲဟုတ်ပါတော့ဒီဘက်ကိုရောက်ရင်ကင်းမီနယ်ကွန်ရက်ကိုရောက်ပြီဆိုတာနဲ့ဖွဲ့စည်းတဲ့မင်းတို့မိတယ်တတ်မှာပဲမင်းတို့သွားလဲပဲမင်းတို့တတ်မှာပဲဆိုတာမဟုတ်ဘူးပေါ့နော်ကျွန်တော်ကတော့ကျွန်တော်မသေးလို့ပဲဒီမှာရောက်လာရင်အလုပ်လဲလုပ်နေပြီအေးအေးချမ်းချမ်းနဲ့နေနေရပြီပေါ့နော်တကယ်လို့လာမယ်ဆိုလို့ရှိရင်လည်းပဲရှိန်ရှောက်သမျှမကြောက်ဘူးပါပေါ့ကွမ်းကိုသာဆက်တွေ့ပြီးတော့မှလာခဲ့ပေါ့
စူးစူးညိုက်တယ်မှာ
ဟုတ်ပါဘူး
ရခိုင်ပြည်နယ်တွင်တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့6ဖြူအထူးစီးပွားရေးဆိုစီမံကိန်းအကောင့်ထဲပေါ်နိုင်ရေးစစ်ကောင်စီကတွန်းအားပေးဆောင်ရွက်နေချိန်မှာပဲအဲ့ဒီဒေသမှာတိုက်ပွဲတွေလည်းဖြစ်နေပါတယ်။ဒေသရင်းလုံခြုံရေးခင်းမဲ့ချိန်မှာစစ်ကောင်စီအနေနဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုလက်တွေ့အကောင့်ထဲပေါ်နိုင်မဲ့အလားအလာဘယ်လိုရှိမလဲဆိုတာကိုတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာနားဆင်ချပါရှင်။
ကျွန်တော်မြင်တာကတော့အကောင့်စီပေါ်ဖို့အစဉ်သင်စိုက်ရှာရတဲ့အခြေအနေမဟုတ်ဘူးလို့ပဲကျွန်တော်မြင်တယ်ပေါ့လေ။ဘာလို့ဆိုကြောက်ရှုလေတိုက်ပွဲဖြစ်တာကိုဘာပေါ့ကြောက်ဖြူအထူးစီးပွားရေးဆိုလောင်းမဲ့နေရာမှာပဲတိုက်ပွဲဖြစ်တာဆိုတော့လေ
ကြောက်ဖြူစီမံကိန်းများအရေးစောင့်ကြည့်သူဦးထွန်းကြည်ကပြောပြခဲ့တာပါ။တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့ကြောက်ဖြူအထူးစီးပွားရေးဆိုအနည်းမှာအေးအေးရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးအခုတော့ကြောက်ဖြူမြို့ကိုစစ်ကောင်စီကထိန်းချုပ်ထားပါတယ်။ကျောက်ဖြူမြို့နယ်ဒညဝတီရေတပ်စခန်းအနီးနဲ့မလကျွန်းရွာအနီးတို့မှာမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်တယ်လို့အေအေရခိုင်တပ်တော်ကလည်းသတင်းထုတ်ပါတယ်။ရခိုင်မှာလည်းလမ်းပန်းဆက်သွယ်ရေးပြတ်တောက်နေကြောင်းကျောက်ဖြူစီမံကိန်းများအရေးစောင့်ကြည့်သူဦးထွန်းကြည်က VOA ကိုပြောပါတယ
်။ဟောဘိုးအရှင်ကြီးကတော့ဒီဗမာပြည်နဲ့သွားလာလို့လုံးဝမရောက်ဘူးဆရာမ။သွားလာခွင့်မရှိဘူး။ဒါပေမဲ့လေကျောင်းကိုဖွင့်တဲ့အခါကျတော့မြို့ပေါ်ကလူတွေကတော့လေကျောင်းသွားလာခွင့်တယ်ဆိုအာလို့ရရဘောရန်ကုန်ကိုသွားမယ်ဆိုလို့ချင်းသွားလို့ရတယ်။ရန်ကုန်ကနေလာမယ်ဆိုလို့ချင်းလာလို့ရတယ်။ဒါပေမဲ့အဲ့နေဘက်မကြည့်ပါရဲကိုသွားလာခွင့်မရှိဘူး။နောက်ပြီးတော့ဒီကုန်စည်စီစဉ်မှုအလုံးကိုရတန်းထားတယ်။ဒါကတော့ကုန်လိုင်းရောရေလိုင်းရောဟိုပိုက်ဆိုထားတဲ့သဘောကိုဟော
စစ်ကောင်စီဘက်ကတော့ကြောက်ဖြူအထူးစီးပွားရေးဆောင်အကောင့်ထဲပေါ်နိုင်ရေးကိုဒီဇိုင်းမှမှကျိုးပန်းနေပါတယ်။ဖေဖော်ဝါရီလ9ရက်နေ့မှာပဲစစ်ကောင်စီဝန်ကြီးဦးအောင်နိုင်ဦးကအထူးစီးပွားရေးဆောင်များအကောင့်ထဲပေါ်ရေးအစည်းအဝေးလုပ်ခဲ့ပါတယ်
။ကြောက်ဖြူအထူးစီးပွားရေးဆောင်ကိုနိုင်ငံတော်အစိုးရအနေနဲ့မြန်ဆန်စွာအကောင့်ထဲပေါ်ဆောင်ရွက်လျက်ရှိကြောင်း
တရုတ်နဲ့မြန်မာစစ်ကောင်စီချမှာတော့ကြောက်ဖြူစီမံကိန်းများရေးနောက်ဆက်တွဲစာချုပ်ကိုမကြခင်ကလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပြီးစစ်ကောင်စီကတော့ကြောက်ဖြူစီမံကိန်းကိုအကောင့်ထဲဖွင့်နိုင်ဖို့မျှော်လင့်ထားတာပါကြောက်ဖြူစီမံကိန်းများရေးစောင့်ကြည့်သူထွန်းချီကတော့ကြောက်ဖြူရေးနောက်ဆက်တွဲစီမံကိန်းလက်မှတ်ထိုးတာကလုပ်ငန်းသဘောအရဖြစ်နိုင်တယ်လို့ပြောပါတယ
်ဒီ process ကြီးကစကတိကလာလောက်လာတာဆိုတဲ့အခါကျတော့အခုနောက်ဆုံး final agreement ကိုလက်မှတ်ထိုးရဆိုတာကစုစမ်းနေလို့တော့ကျွန်တော်မမြင်ဘူးဒါလောက်ကိုလောက်ရမယ်လောင်းငန်းစဉ်ဖြစ်တယ်ဒီနေရာမှာအာဏာသိမ်းထားတာမသိမ်းထားတာပေါ့ချိတ်ကျွဲလို့မရဘူးပေါ့လေနော်ချိတဲ့လူတွေတော့လက်မှတ်ထိုးရမှာပဲတယောက်ဖက်ကတော့ဆိုတော့ဒါမဲ့လက်မှတ်ထိုးရတဲ့ဆိုပေမဲ့အကောင့်ချိပေါ်ဖို့အပိုင်းမှာကြတော့တယောက်ဖက်ကတော့စဉ်းစားလိမ့်မယ်လို့ကျွန်တော်ထင်တယ်ဘာလို့ဆိုတော့နေရာမျိုးကိုစီပေါင်စီကတော့တယောက်လိုနိုင်ငံကြီးကိုလာပြီးတော့ bonding position မှာကတော့သိရှာတယ်အဲဆိုသူတို့လုံချုံရဲ့အတွက်လည်းတယောက်ကိုအသုံးချချင်တဲ့သဘောမှာချိန်နိုင်တယ်ပေါ့လေနော်အဲ့လိုမျိုးပဲကျွန်တော်မြင်ပါတယ
်စစ်ကောင်စီရွေထားသလိုအကောင့်ထဲပေါ်နိုင်ရေးကတော့လုံချုံရဲ့အရာရောလူထုစန္ဒအရာပါအခက်ခဲရှိနိုင်တယ်လို့လည်းသူကသုံးသပ်ပါတယ
်ဆိုတော့စစ်ကောင်စီဘက်ကလည်းသူတို့ကအခုပိုက်ဟိုပါပေါ့နော်သူတို့ကလည်းမျိုးပေါ်ကလူတွေကလူသားတန်းကအဖြစ်တာဝန်ကိုယူချပြီးတော့မျိုးပေါ်ကိုသူတို့ကြီးစိုးထားတယ်ဆိုတော့ဒီမျိုးပေါ်အဝင်အထွက်လုံးဝမရှိအောင်လောက်ထားတယ်။နောက်တော့ရေရေဒီကြောင်းသွားလာရေးတွေအကုန်လုံးကိုလည်းပိုက်ဆိုးထားတယ်။ဆိုရတဲ့အခါကျတော့ဒါတွေကိုဒီတယောက်ကလောက်တဲ့စီမံကိန်းအတွက်သူတို့ဖွင့်ပေးရေးမလားပေါ့နော်။ဖွင့်ပေးတယ်ဆိုလို့ရှိရင်တော့အဲဘလောက်တီအာမခံချက်ကိုဘလို့မဟာပြွာနဲ့ဆက်တော့မလဲဆိုရတဲ့ဟာကတော့သူတို့ထားရွေးရမယ်သဘောမှာရှိရယ်ဆိုတော့ဒီတက်တော်ဘက်ကခိုက်တက်တော်ဘက်ကလည်းသူတို့နေတဲ့နေရာတွေအကုန်လုံးကိုပြန်ပြီးတော့ဝိုင်းရံထားတဲ့အခါကျတော့နှစ်ဖက်လုံးကတင်းမာနေတဲ့အခြေအနေမျိုးမှာရှိနေတယ်ဆိုတော့အဲ့လိုမျိုးအခြေအနေမှာဒီ project ကိုစဖို့စပြင်လောက်ဆောင်ဖို့ဆိုတာကတော့တော့စွန့်စားရမယ်ခိုက်စားဖြစ်လိမ့်မယ်လို့တော့ကျွန်တော်နေပါတ
ယ်တကယ်လို့တရုတ်ဖက်ကကြောက်ဖြူစီမံကိန်းကိုအကောင့်ထဲပို့မယ်ဆိုရင်တော့တိဆောက်ရေးဆိုင်ရာပစ္စည်းတွေကိုပင်လယ်လမ်းကြောင်းကနေကြောက်ဖြူကိုတည်ဆောင်လာနိုင်ပေမဲ့တိဆောက်ရေးလုံးမယ်မတည်ကျွတ်မှာတင်မော်တွေစိုက်ကတ်လို့မရတဲ့အချက်ကြောင့်ကြောက်ဖြူမှာစိုက်ကတ်ရမှာဖြစ်ပြီးဒါကြောင့်လည်းအခက်အခဲဖြစ်နိုင်တယ်လို့ဦးထွန်းကြီးကရှုမြင်ပါတယ်
ဒီတင်မော်တွေတွန်းလာရဲ့အတွက်ကတော့စိုက်ပြဿနာမရှိဘူးလို့ကျွန်တော်မြင်တယ်ပေါ့လေဒါပေမဲ့ဒီသင်္ဘောတွေအကုန်လုံးကမကြီးကျွမ်းမှာသွားပြီးတော့ဟိုစိုက်မြင့်နေရမရှိသေးဘူးမရှိသေးတဲ့အခါကျတော့အရင်ဆိုလို့ရှိရင်ဒီဘက်မှာဒီရေကောင်းသင်္ဘောဆိုင်ဆောက်တဲ့အခါမှာလေသ တင်လာတဲ့ပစ္စည်းတွေကိုကြာတော့ဒီကြောက်ပြူမှာပဲဆင်ပေါ်ဆိုင်တယ်ပေါ့လေငါပွေးမှာအဲဆိုင်ကလောက်ထတာရှိတယ်အဲ့ဆိုင်ကမှာယာယီဆိုင်ကမှာပဲဒီလိုဆိုင်ချပြီးတော့ကွန်တင်ကရှာလောက်တာမျိုးတွေတွေ့တယ်ဆိုတော့အဲ့လိုမျိုးလောက်မယ်ဆိုလို့ရှိရင်ဒီတယောက်တွေကကြာတော့ဒီပစ္စည်းတွေကိုသွားတည်ယူပို့ဆောင်ခွင့်ရှိပြီးတော့ဒေသခံတွေရဲ့ကိုယ်ရည်ဆိုအလောက်ကဖွင့်လန်းကိုကြာတော့ဖိုက်ဆိုးထားမယ်ဆိုလို့ရှိရင်တော့စစ်ကောင်စီဆိုပို့ပြီးတော့အရေးဆွမ်းရာရောက်မယ်ပေါ့ဆရာမ
ကျောက်ဖြူထူးစီဝါရေးစုံနဲ့ရင်းနှီးစိတ်ကန်စီမံကိန်းတွေကိုတော့2015ခုနှစ်သမရဦးသိန်းစိန်လက်ထက်မှာတရုတ်နဲ့သဘောတူထားတာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့ဖြစ်ပါတယ်။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာစီမံကိန်းအရွယ်အစားကိုတည်တည်တသာရှော့ချလိုက်ပြီးမြန်မာဘက်က30ရာခိုင်နှုန်းနဲ့တရုတ်ဘက်က80ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုအဖြစ်ပြန်ပြီးတော့ညှိနှိုင်းခဲ့ကြပြီး2018ခုနှစ်မှာသဘောတူခဲ့တာဖြစ်ပါတယ်။ကျောက်ဖြူရင်းနှီးစိတ်ကန်စီမံကိန်းတွေကိုမူလကရင်းနှီးစိတ်ကန်10ခုထိစောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့အကျွေးပြီးမဲ့ရေဆွေးရင်ချက်နဲ့စိတ်ကန်2ခုထိရှော့ချတိစောက်ဖို့ NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ခဲ့တာပါဒေါ်လာတန်8300ကုန်ကြမယ်မူလစီမံကိန်းကနေဒေါ်လာတန်1300စီမံကိန်းကိုရှော့ချထားတာလည်းဖြစ်ပါတယ်ရှင်
ပါစစီးပွားရေးစီစဉ်ကိုတော့ကျမစီစဉ်တင်ဆက်နေတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့စီးပွားရေးစီစဉ်ပိုင်းဝင်အပတ်စဉ်ခဏတွေ၊သတင်းတွေ၊သတင်းဆောင်မတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေ၊ဗီဒီယိုအစီအစဉ်တွေနဲ့တွဲဆုံမြန်မြန်ကန်တွေကိုတော့ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုကတော့လူမှုရှုကင်သတင်းပတ်စဉ်ခဏကိုတင်ပြပါမယ်။မြန်မာနိုင်ငံမှာဆစ်ဖြစ်နေတဲ့နေရာတွေကိုကိုယ်တိုင်သွားပြီးဓာတ်ပုံရိုက်ခုခဲ့တဲ့ဓာတ်ပုံသတင်းထောက် YAT ကဓာတ်ပုံတချို့နဲ့အဲ့ဒီဓာတ်ပုံတွေရဲ့နောက်ွယ်ကအကြောင်းတွေကိုမဆုမြတ်မုံကိုမျှဝေထားတာကိုလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာသိမ်းအုပ်ချုပ်တာကိုလက်မခံသူတချို့ကဒီလက်နဲ့ဆွဲကင်တော်လှန်နေကြတာကထူးခြားတဲ့သမိုင်းစာမျက်နှာတစ်ခုဆိုတာကိုညင်မရပါဘူး။အဲဒီလိုသမိုင်းအချိုးအခွေဖြစ်ရတွေကိုသတင်းထောက်တွေအပါအဝင်နယ်ပယ်ဆောင်ကကျွမ်းကျင်သူတွေကအမြဲမပြတ်လေ့လာပတ်တန်းတင်နေကြပါတယ်။ဓာတ်ပုံသတင်းထောက် YAT ကလည်းစစ်ပွဲဖြစ်နေတဲ့နေရာတွေကိုကိုယ်တိုင်သွားပြီးတော့မှဒီဓာတ်ပုံမှတ်တမ်းတွေတင်နေပါတယ်။ပြီးခဲ့တဲ့3ရက်အတွင်းသူမှတ်တမ်းတင်ထားတဲ့ဓာတ်ပုံတွေကတချို့ကို VOA မြန်မာပိုင်းကိုမျှဝေပြီးတော့ဓာတ်ပုံတွေရဲ့နောက်ွယ်ကဖြစ်ရပ်ကိုပြောပြထားပါတယ်။ဒီပထမဆုံးဓာတ်ပုံကတော့2021ဒီဇင်ဘာ24ရက်နေ့ကစစ်ဘေးကနေလွတ်အောင်ထွက်ပြေးသူတွေကိုဖရူဆိုမြို့နယ်ကမိုဆိုမြို့မှာစစ်တပ်ကဒီအစုလိုက်တပ်ဖြတ်မီးရှို့ခဲ့ပြီးတဲ့နောက်အဲ့ဒီညာရောက်သွားချိန်ရိုက်ဖြစ်ခဲ့တဲ့ဓာတ်ပုံတွေကတပုံဖြစ်တယ်လို့ဓာတ်ပုံသတင်းတော် YAT ကအခုလိုပြောပြထားပါတယ်။
ဒီပုံကကျွန်တော်ဒီမိုးဆိုးအရှိရာဒီမူဆိုးဟိုရွာနာမှာဖြစ်တဲ့အစုလိုက်ပြုံလိုက်ပေါ့နော်လူတွေတက်ခံရတဲ့ကျင်းကြံလေးပေါ့စစ်ကောင်စီဘက်ကစစ်ပေးဆောင်လေးကိုဖမ်းတားတယ်တားပြီးတော့တဲ့အချိန်မှာသူတို့တက်ပြီးတော့မြေရှို့ခဲ့တယ်ပေါ့နော်အဲ့ကိုဟိုရောက်တော့ကြားဘလောက်မှဘလောက်ဆိုပြီးတော့သူတို့ကပြောပြအရှင်းပြအတန်းနဲ့တော့ကလေးလေးပါပါတယ်ပေါ့နော်အဲ့ဟာဟိုပထမဆုံးရောက်တဲ့လူတယောက်အဲ့လူကအရှင်းပြတယ်အဲ့ကလေးရဲ့ခေါင်းဆိုရင်တတိလေးပဲရှိရပါတော့။အပေါ်လုံးသေးသားလောက်ပဲရှိရပါတော့။မဲတူးနေဘာမှတော့မမြင်အောင်ဒါပေမဲ့ခေါင်းလေးကအလောက်လောက်လေးပဲရှိရပါတော့။သူတို့ခံမှန်းကြတော့လာသားလို့တော့ပြောတာပါတော့။အဲအဲ့ချိန်မှာကျွန်တော်လည်းအဲ့ဒါကိုတပုံပိတ်ရိုင်နေပြန်လာတယ်ဒီအောက်မှာကြာနေတဲ့ကလေးအင်ကြီးလေးအနှွေးလေးလေးကိုကျွန်တော်တွေ့ရပါတော့။သူတို့တက်ခံရတဲ့အချိန်မှာဒါခရစ်စမတ်အီးစ်မှာပါတော့။သူတို့ဒီအဲအစူလိုက်ပြုံလိုက်တက်ခံလိုက်ရတာပေါ့နော်။အော်အဲ့ဘက်ချမ်းကအရန်အေးရဲဆိုဒီအနှွေးတယ်လေးကိုတွေ့တဲ့အချိန်မှာဒီကလေးလေးရဲ့နောက်ဆုံးနှွေးတယ်လေးမိပြီးဖြစ်မယ်လို့ကျွန်တော်လည်းယူဆတာပေါ့နော်။ဟိုဒီအနှွေးတယ်လေးကအဲ့လိုမျိုးအဲ့အနေအားလေးမှာတင်နေရောပေါ့။အဲ့အနေအားလေးမှာတင်နေတော့ကျွန်တော်လိုက်ကြည့်ရင်တန်လန်းနဲ့အဲ့အနှွေးတယ်လေးရဲ့ဘေးနောက်ဘေးနောက်မှာရှိနေတဲ့ပန်းနေရဲ့အဲပြီးတော့ဟိုအဲ့နေရာတွေကတကယ်တမ်းဆိုအရန်လာတဲ့နေရာတွေပြောအရန်အေးချမ်းပြီးတော့အရန်လာတဲ့နေရာတွေပြောပန်းနေဆိုတာလေအဲ့လိုတောပန်းနေရာလေအများကြီးပွင့်တာဝါပန်းနေရောတောပန်းနေရောတောင်တန်းနေရောအရန်လာတဲ့နေရာပေါ့နော်အရန်လာတဲ့နေရာမှာဒီလိုရုပ်ဆိုးကြီးတန်းတဲ့ခါကြီးတခုကိုကျွန်တော်တွေ့တဲ့အချိန်ကြတော့အဲ့မှာကလေးရဲ့အင်ဂျီလေးကိုကျွန်တော်တွေ့တော့စိတ်ထဲမှာလုံးဝဟိုအဲ့နေရာမှာတော်တော်ကြီးဟိုအာဆိုပြီးတော့ဖြစ်သွားတာပေါ့နော်ပြီးတော့အဲ့ကလေးအင်ဂျီလေးနဲ့အဲ့အနောက်ခံကဟိုဒီလိုမီးရှို့ခံရတဲ့ကားတွေနဲ့ကျွန်တော်တွေ့ပြီးတော့တပုတ်ရိုက်ဖြစ်လိုက်တာပေါ့ အစုလိုက်ပြုံလိုက်တက်ခံရတဲ့နေရာတစ်ခုပါ
ကလေးငယ်၄ယောက်အပါအဝင်ဒီစစ်ပြေးဒုက္ခတဲ့30ကျော်တက်ဖြတ်ခံရတဲ့မိုးဆူကြီးရွာဖြစ်ရမှာသူပတ်တန်းတင်ထားတဲ့ဓာတ်ပုံတစ်ပုံဖြစ်ပါတယ်။နောက်တစ်ပုံကလည်းဒီဒေသအခေါ်ကရင်ပြည်နယ်ကယားပြည်နယ်တွေကဒေါသမကြီးစေယုံဓာတ်ပုံဖြစ်ပါတယ်။ဒီမိုးဆူရှိဖက်ချမ်းမှာရှိတဲ့ဒေါသမကြီးစေယုံကို2023မတ်လ24ရက်နေ့ကစစ်တပ်ကဒီဘုံကျဲတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာဓာတ်ပုံသတင်းတော် YAT ရကူထားတဲ့ဓာတ်ပုံတစ်ပုံဖြစ်ပါတယ်။
ခွေးစင်ကြီးရဲ့ဒီဆောင်ရဲ့ဒါဗီဒီယိုအသက်တွေပြေပြောင်းလို့ခင်ဗျာဒီလိုမျိုးဖြစ်သွားတဲ့အားကိုကျွန်တော်မြင်လိုက်ရတဲ့ဆိုကြတော့အဟာဒီလိုလေစိတ်ထဲမှာတော်ဝမ်းနေတယ်ပေါ့နော်အဲဒီတော့သူကအမြောင်းနဲ့ပြစ်ခံရတယ်ပြောရတာအမြောင်းနဲ့ပြစ်ခံရတယ်လက်မကြည့်လို့ကြားတယ်ကြားလို့ဆိုတော့ဒီလိုရရနေရာရှိရတာပေါ့နော်နေရာရှိရပြီးလည်းပြီးတော့ဆိုတော့ဘယ်နဲ့လာကြည့်ခံရတာပေါ့နော်ဒီနဲ့လာကြည့်တယ်ဒီနဲ့အဲဒီမှာရှိတယ်ဒီဒီကြီးလို့ဒီလိုင်းမျိုးကြားတယ်ပေါ့
ဆေးရုံတွေစာတင်ချောင်းတွေပါမချမ်းစစ်တပ်ရဲ့လေချောင်းကနေတိုက်ခိုက်ဘုံကျဲတဲ့ရန်ရှိတာမို့အိုးအိမ်ပြထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခသည်တွေဟာညာပစ်တွေကြားလို့ရှိရင်လည်းဒီဘေးလွတ်မဲ့လို့ထင်းတဲ့နေရာတွေမှာအိတ်ကြရပါတယ်။အဲ့ဒီခါကျရင်လည်းတခြားအန္တရာယ်တွေကြုံရတာကိုဓာတ်ပုံသတင်းတော် YAT ကဓာတ်ပုံရိုက်ယူမှတ်တမ်းတင်ထားပါတယ်
။ဒီပုံမှာငါကကျတော့ဒီမှာရောက်သွားတဲ့အချိန်မှာစပီးချောင်းစခန်းကျောင်းလူတွေစပီးချောင်းလူတွေအဲ့ဒီကအကလီးရာညာဘက်ဆိုရင်ဒီလိုတွေအထူးဒီကူးပြေသွားရဆိုတာပြီးတော့ဟောဒီကြောက်စုတွေကွာအေးရတယ်ပေါ့နော်အဲကြောက်စုတွေမှာလည်းအကောင်တောင်လေးကြီးရှိပါတယ်ဗျာပြင့်စုတွေအကောင်မျိုးခါကြံတွေအကောင်ကြီးကြီးကိုပြီးတော့ပြင့်စုခါရင်းဆက်တွေလည်းရှိတယ်ပေါ့နော်အဲကြောက်စုတွေမှာအေးနေကြမှာဆိုတော့အဲလမ်းပေါ်မှာပုံလိုက်ကြရတယ်အကောင်တို့တို့ပါလေလို့ပြီးလိုက်ဆိုတော့ပြင့်စုတွေအဲပြင့်စုတွေအစိတ်ကြီးအောင်ရှိနေမရှိတော့လည်းမရှိဘူးဒါမှမဟုတ်အေးရအပြင့်စုတွေကြောက်ပြင်းမှာအေးရတာဆိုတော့လည်းမအေးဘူးဒီကောင်ဒီတော့ကျတော့ညနှစ်နာရီတို့သုံးနာရီတို့အဲ့လိုအချိန်မှာပဲသုံးနာရီအဲ့တော့သူတို့အနေနဲ့အပြင်မှာအိမ်ကြီးကိုပဲပြေးကြောက်ရတယ်အပြင်မှာအိမ်ကြီးဆိုတော့ကျွန်တော်ကပါဝါအတူရံကြောက်ရတယ်ကွာဒီသတိအောင်လေးဒီရောက်တိုင်းမှာကျွန်တော်ဝမ်းနေတာသူ့ရတာသူ့ရတယ်ကွာနေတယ်လုံးဝပြီးတော့နေတော့ကြောက်ရတယ်အဲ့တော့လည်းပို့ပြီးတော့သူ့ထောင်းကြီးရတယ်ကွာအဲ့ဒါကိုသူ့လည်းသူ့မှာလည်းအဲ့လိုပါလို့သူ့ကိုပြန်ပါဝါ
စစ်ပွဲတွေဖြစ်နေတဲ့နေရာမှာသတင်းယူကြရတဲ့သတင်းတောက်တွေဓာတ်ပုံသတင်းတောက်တွေကင်မရာမန်တွေအနေနဲ့လည်းစိတ်အန္တရာယ်များတယ်ဆိုတာကိုနောက်ထပ်ဓာတ်ပုံတစ်ခုကသက်တည်ပြနေပါဗျ။အ
ိညာလည်းမမေ့ရတာကျွန်တော်တို့နှစ်နာရီဆွဲလောက်ယူပါအဲ့လိုသိနေပဲကြားရတယ်။ဒီနေ့ကြားတော့ကျွန်တော်နဲ့ဈေးနှောင်းပါရှိတယ်ကျွန်တော်နဲ့များသူကလမ်းပြီးတော့လှုပ်လိုက်တာနဲ့ကျွန်တော်လည်းဈေးနှောင်းကြားတယ်ကိုပုံယူလိုက်တယ်။အိညာကြားလို့သက်ဆန်တာသက်ဆန်ဆော့သက်ဆန်လို့ပဲကြားတယ်။ပုံအဲ့လိုယူကြားတယ်။ပုံအဲ့လိုကြားတယ်ကျုပ်ရဲ့ခါရီကတင်းမကြောက်ဘူးเนาะဒါမှမဟုတ်အဲ့တင်းဆိုရဲ့အစစ်ဒီစက်ဆက်ဆက်ဆက်လို့ဒီကတော့ဘာလို့ကြောက်ရလဲကျွန်တော်တို့ဆိုတော့အဲ့လိုဘင်းငယ်နိုင်ကြီးကအစိုက်ဆင်းလာတဲ့ပုံကျဲသွားတဲ့ပြည်ပြဝိုင်းဝိုင်းအစိုက်ဆင်းလာတဲ့အဲ့တန်ကြီးနဲ့နောက်တွေမှာပါတာဆက်ကြတယ်ဒီအောက်ထိသွားတယ်ဒီအောက်ထိသွားတယ်ဆိုတော့ကြောက်ရအောင်ဒီအောက်ထိသွားပြီဆိုတော့အချင်းရဲ့လူကဘလူကြီးရဲ့ဘလူကြီးကသူ့မှာပြည်ပြလိုက်ပြီးသွားတယ်လူဆိုတော့တဲ့ဆိုသွားတယ်ဆိုသွားရင်းနဲ့အဲ့ရှင်ရီးတို့ကြားရဲကိုကြောက်တာပေါ့နော်ကျွန်တော်တို့လည်းအဲ့ဒါကိုကြည့်ပြီးတော့ဟုတ်သူကများကြည့်ရတယ်ဆိုပြီးတော့ကြောင်းရင်းနဲ့ကြောင်းအဲ့ဒီညမှာအိတ်ကြောက်ပြီးတော့ဘုံကြဲဖြစ်တာပေါ့နော်တကယ်လဲသက်သက်ကန်းလောက်တာနောက်ကြပြီးတော့ဒါမှမဟုတ်သက်သက်ကန်းလောက်တာစောပြီးတော့သူကျဲခဲ့မယ်ခေဆိုရင်အကုန်လုံးပါတယ်ကျွန်တော်တို့လည်းပါသွားနိုင်တယ်ပေါ့နော်အဲ့တော့သက်ကန်းလေးတစ်ခုက live ဒီအများကြီးကြောင်းလဲသွားနိုင်တယ်ဆိုရင်ဟာဟိုအဲ့မှာ
ဒီတရားရသွားတဲ့သူကတော့စစ်ဖြစ်နေတဲ့နေရာတွေကဒေသခံတွေကိုလိုက်ပြီးတော့ကူညီပေးနေတဲ့ Free Burma Rangers အဖွဲ့ဝင်တယောက်ဖြစ်ပါတယ်။ဒီစစ်ဖြစ်နေတဲ့ဒေသတွေကိုလှည့်လည်ပြီးတော့ဓာတ်ပုံရိုက်နေတဲ့ဒီဓာတ်ပုံသတင်းတော် YAT ရဲ့အပြောအယဆိုရင်ဒေသခံအများစုဟာဒီပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေကိုမြင်လို့ရှိရင်အားကိုယုံကြည်ကြတာကိုနေရာတော်တော်များများမှာသူတွေ့ရတယ်လို့ပြောပါတယ်။အဲ့လိုမျိုးယုံကြည်စိတ်ရှိပုံရတဲ့ဒီစစ်ဘေးရန်ရှာမိုးပြေဒေသခံတယောက်ကိုလည်းဓာတ်ပုံသတင်းတော်က ်ဓာတ်ပုံမှတ်တမ်းပြင်ထားပါသေးတယ
်။အော်ဒီသတင်းနဲ့သွားနေတဲ့လူကအဲ့ဒါဒီစစ်ဆောင်ရဲ့သူရောက်တာအင်ဂျင်လာအင်ဂျင်လာပြီးတော့တိုက်ဝဲလို့ဆိုတော့ပိန်းနေတော့ဒါပေမဲ့အဲ့ဒီဘက်ပြီးမှဆိုပြန်ရဲွယ်သူဒါလေးကိုတွေ့တယ်လေ။နည်းနည်းလေးပြပြလေးပဲပါတယ်ပဲ။ကျွန်တော်တော့အင်းအဲ့အဲ့ဆူနေလာလို့ကျွန်တော်ပြန်ရိုက်ပြတော့အဲ့အဲ့ဆူအဲ့တော့တွေ့လို့တွေ့လို့တွေ့တော့ပြေးလာပြီးတော့သူစိတ်ဆက်တယ်ဆိုတော့ခံအောင်လို့ကျွန်တော်ခံပါရတယ်အဲ့ရည်ဒီမှာဆိုအဲ့လိုသတင်းလေးနဲ့သူတို့ကျွန်တော်ဒီဘက်ကအေးဆူရတာဆိုတော့အေးဆူပဲဒီဘက်ကသူ့လူကိုကြည့်တယ်သူတင်းတော့ဒီပါနဲ့ရိတ်ခါလို့ဆိုတော့သူ့မှာပြည့်နေတယ်ဆိုတော့သူ့မျိုးတော့သူပြန်လာတော့ဒီလူအင်ဂျင်ပါတဲ့ပါလို့ဘာဖြစ်လို့လဲဆိုတော့ဒီတော်နေရေးတွေ့လို့သူ့ရဲ့ရှိတာသူ့ရဲ့စိတ်ကအဲ့လိုလာတယ်ဆိုရင်ဒီနေ့ရကြတယ်နော်။ဒီလိုရတယ်ကျွန်တော်သဘောကျလိုက်တယ်သဘောကျပြီးတော့သဘောကျလိုက်တော့ကျွန်တော်ကဆန်းရအောင်ပြတော့အဲကျွန်တော်၃လလောက်ယူရစီမှာဆရာဆရာလိုက်တော့လည်းသူရောက်လို့နှမ်းကြတယ်သူလည်းသူတို့ကအစ်ခံရတယ်အဲဒီအေဂျန်ရဲ့ဟာကျွန်တော်ဇန်ရတာအောင်ဆုံးတော့တာဖြစ်တော့မှာဆိုလို့ဒီ
ဆက်ပွဲတွေဖြစ်သွားတဲ့နေရာမှာဒီတိုက်ပွဲတွေကြားညံ့နေတဲ့သူတွေကိုမရရအောင်ကယ်ဆယ်တဲ့ဒီဆရာဝန်တွေဆေးကျောင်းသားတွေပါတဲ့ရဲရဲနဲ့အဖွဲ့တွေကိုလည်းသူမြင်တွေ့ခဲ့ရတယ်လို့ဓာတ်ပုံသတင်းတော်ကပြောပြပါတယ်။အန်ဒီယေဂိုကယူးမဆောက်ပြီးတဲ့ဒီနောက်ဆုံးအခြေအနေပေးတဲ့အထိပိတ်မိနေတဲ့ပြည်သူတွေဒဏ်ရာရနေတဲ့သူတွေကိုတရားမကျန်ကယ်ဆယ်ဖို့ကြိုးစားတဲ့မိုးပြဲ rescue team ကိုမှတ်တမ်းတင်ထားတဲ့ဓာတ်ပုံတစ်ပုံဖြစ်ပါတယ်။
ဟိုအဲ့ညဝါယူတင်းကြောင်းနေဟိုရကြတယ်ဆိုတော့အဲ့ကွာမယ်ဆိုတော့ဟိုဆိုတော့ okay အဲ့ကျွန်တော်လည်းလိုက်လို့ရတာဆိုတော့သူကတက်တက်တက်ရတယ်တော့လိုက်ကြရတယ်အမင်းရောင်းရတယ်ကျွန်တော်လိုက်လိုက်မယ်သူကျွန်တော်တော့တော့တော့တော့ပြီးတော့အဲ့ဒါဒီလိုလိုက်တယ်အဲ့တော့တော့ဘူးရွက်ပဲလို့ပါတော့ကိုရောက်တဲ့အချိန်လေးဆိုတော့ဟိုဘိုးရောတယ်အခုလို့ပြစ်လာရဘိုးရောတယ်အပြင်သူကအလှူလို့ပြစ်လာအဲ့မင်းလည်းကြည့်ရဘိုးရောတယ်ဆိုတော့ဘယ်ခါလဲမလားအဲ့ဇလက်တန်တွေကအရန်ကြောက်လို့ပေါ့အဲဘာလို့လဲအဲ့ဒီကတော့ဘာလဲဟာသူဆွဲထုတ်ဖို့ကိုပြင်နေတယ်အာဒါကလည်းဒါကိုဆွဲဖို့တူရောသူဆွဲထုတ်ပြီးတော့သူကကားဝပြန်ကားဝပြန်ပြီးတော့အဲ့ကားနဲ့သူတို့နောက်တန်းဖေးဖေးပြန်ပြီးတော့ခေါ်လာတဲ့အချိန်ပေါ့နော်အဲ့တော့ကျွန်တော်ကသူတို့နဲ့လိုက်သွားတဲ့အချိန်မှာအဲ့ဒီအာတကယ်ကြီးကြီးနဲ့အဲ့ဘိုးဘက်ကသူ့ပြန်လာတယ်ပေါ့နော်အဲ့အဲ့ဒီလေဆွဲထုတ်နေတဲ့ဟာကိုကျွန်တော်လိုက်ပြီးတော့ဆက်တန်းတင်ပြတာပေါ့သလိုစတာစီးနေရလောက်တာပေါ့နော်အဲ့လိုဆွဲထုတ်ပတ်ချက်မျိုးရဲ့ပုံစံမျိုးကျွန်တော်ဟိုတိုက်ပြတာ
အကြီးထန်တဲ့စစ်မြေပြင်မှာလူသက်တွေကိုကယ်ဆယ်ဖို့ကြိုးစားတဲ့လူသားဆန်သူတွေအများကြီးကိုတွေ့ရတာကလည်းသူ့အတွက်အမှတ်တရဖြစ်တယ်လို့ဓာတ်ပုံသတင်းတောက် YAT ကပြောပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတာ၃နှစ်ကျော်လာချိန်မှာစစ်ပွဲဖြစ်တဲ့နေရာတွေနဲ့ပို့ပြီးတော့ကျေပြန့်လာနေပါတယ်။အဲ့လိုစစ်ဖြစ်နေတဲ့နေရာတွေမှာဒီဓာတ်ပုံသတင်းတောက်တယောက်အနေနဲ့မြင်တွေ့မှတ်တမ်းတင်ထားတာတွေကတချို့ကို VOA မြန်မာပိုင်းနဲ့ညွှန်ဝေခဲ့တာဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ဟမတ်စစ်သွေးကြတွေဖမ်းထားတဲ့တရားခံနှစ်ယောက်ကိုအစ္စရေးကတင်းလာနေမှာကဲတင်လိုက်နိုင်ပါတယ်။ဒါပေမဲ့ထောက်ကူလေးချောင်းတိုက်ခိုက်မှုကြောင့်ဂါဇာတောင်ပိုင်းကမြို့မှာပါလက်စတိုင်းအနည်းဆုံး68ယောက်သေဆုံးသွားကြပါတယ်။ဂါဇာမှာလူအများအများအသက်ခံရပြီးဖြစ်တဲ့အတိုင်းအစ္စရေးကိုလက်နက်ပို့တာရဲချဖို့ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရက်ကအစ္စရေးရဲ့မဟာမိတ်တွေအဓိကအဖြစ်အမေရိကန်ပြည်ထောင်စုကိုတိုက်တွန်းလိုက်ပါတယ်။အစ္စရေးရဲ့စစ်စင်ရေးကအတော်ကိုလွန်သွားပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအရင်သတင်းပတ်ကပြောခဲ့တာကိုမစ္စတာဘိုရဲကညွှန်ဆိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးပရန်ပရီဘဟိတနုကာရာဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တနင်္လာနေ့အမေရိကန်ဆန်တော်ချိန်ညနေပိုင်းမှာတွေ့ဆုံပြီးမြန်မာအရေးကိစ္စဦးစားပေးဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်မယ်လို့ခန့်မှန်းထားကြပါတယ်။မြန်မာနဲ့နယ်ချင်းဆက်ထိုင်းနိုင်ငံတက်ခိုင်တွင်မှာမြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာကူညီမှုလုပ်ငန်းတွေဒီတစ်လအတွင်းစတင်မယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်သူပရန်ပရီကပြီးခဲ့တဲ့သတင်းပတ်ကပဲပြောဆိုထားတာဖြစ်ပါတယ်ရှင်။နောက် Now, so yeah, the drink change of garret, Dilau Babeshe, Diminican to a season, Tolu Yemuga, Nanlam Pipari. Nyabang Guna again is say 90 Tolemet Radio Yoga season Guro. Lindo Mita Sakuna Sanga, don't send Hitogani, Panyu Nasi, Nanjabareshe. Dota Shimianet Guat, Nyama Pitu Pita Alo, Guyose Ba Shun Lanchami, Jabazeshe, Vue Gu Abi Nasin Edole, Vue Wendo to Wendo the Alunga, two pages with the Mare, Tima Tengi Taipa.